to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်နိုဝင်ဘာလ16ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလှိုင်းဒိုမီတာ1925 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမောပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့တူကီနိုင်ငံက Sorry ကောင်စစ်ဝင်ရုံးမှာ Sorry တင်စားဆရာတိဆုံးမှုအတွက်ဆွဆွဲခံထားသူ Sorry နိုင်ငံသား18ယောက်ကိုအမေရိကန်ကတန်ခတ်အရေးယူလိုက်ပါတယ်။ကမ္ဘောဒီးယားမှာတက်ရှိတင်ရှားကြံနေသေးတဲ့ခမာနီခေါင်းဆောင်2ယောက်ကိုလူမျိုးလုံးတပ်ဖြတ်မှုတွေအတွက်အပြစ်ရှိကြောင်းနိုင်ငံတကာတရားခွင်ကဆုံးဖြတ်ပြီးပြစ်ဒဏ်တစ်သက်ချမှတ်လိုက်ပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးမှာပါ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့ရခိုင်မြောက်ပိုင်းမှာလူသားချင်းစာနာမှုအကူအညီတွေကိုဒီထက်ပိုပြီးတော့စီစဉ်ဆောင်ရွက်ပေးဖို့ကုလသမဂ္ဂကလေးများဆိုင်ရာအေဂျင်စီ UNICEF ကတောင်းဆိုလိုက်ပါတယ
် Many organizations that worked in northern Rakhine state prior to August 2017 have been unable to resume activities to the extent
ဒါကတော့ဒီဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ UNICEF တာဝန်ရှိသူပြောခဲ့တာပါဒီတဲ့နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ကြောက်တန်းမြို့နယ်တန်တဲကျေးရွာမှာတော့လူပေါင်း100ကျော်ပါတဲ့ဆက်လေတစ်စင်းကိုတာဝန်ရှိသူတွေကထိန်းသိမ်းထားတဲ့သတင်းနောက်မြန်မာညီညာရေးကော်မရှင်နဲ့ NCA အပြည့်ရက် NCSSSA တို့ဒီကနေ့ထိုင်းနိုင်ငံချင်းမိုင်မှာအလွတ်သဘောတွေ့ဆုံခဲ့ကြတဲ့သတင်းပေးပို့ချက်နဲ့အတူနိုင်ငံတကာထိတ်တန့်ရောက်သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့တောက်ကြညာချမ်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်တူကီနိုင်ငံအစ္စတန်ဘူမြို့က Sorry ကောင်စစ်ဝင်ရုံးမှာ Sorry သတင်းစာဆရာချမဲခေါ်ချော်ကီတည်ဆုံးမှုအတွက်ဆွဆွဲခံထားရသူ Sorry နိုင်ငံသား18ယောက်ကိုအမေရိကန်ကပိတ်ဆို့တန်ခတ်အရေးယူလိုက်ပါတယ်ဒီယူတန်ခတ်တဲ့အထဲမှာတော့ Sorry အင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ရဲ့ထိတ်တဲလက်ထောက်အရာရှိအောင် Short ကာတီနီတာနီ Sorry ကောင်စစ်ဝင်ချုပ်မိုဟာမက်အတိုတာဘိုင်တို့လည်းပါဝင်ကြပါတယ်အမေရိကန်မှာအခြေစိုက်လှုပ်လှုပ်နေတဲ့ Sorry သတင်းစာဆရာခါရှောက်ကီကိုပြစ်မှတ်ထားပြီးရရဆက်ဆက်တပ်ဖြတ်ခဲ့မှုမှာပါဝင်ခဲ့တဲ့သူတွေအနေနဲ့သူတို့လောက်ရဲ့အကျိုးဆက်ကိုရင်ဆိုင်ရမှာဖြစ်ကြောင်းလည်းအမေရိကန်ဗန်နိုင်းဝန်ကြီး Steve Mnuchin ကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါလူခွင့်ရေးချိုးဖောက်သူတွေနဲ့အချင်းပြက်ခြားစားမှုတွေကိုအရေးယူတဲ့အမေရိကန်ရဲ့မက်ဂနစ်စကီနိုင်ငံတကာလူခွင့်ရေးဥပဒေအရတန်ခတ်လိုက်တာလည်းဖြစ်ပါတယ်။ရှေ့လပိုင်းဒေသမှာအမေရိကန်ရဲ့အဓိကမဟာမိတ်ဖြစ်တဲ့ Sorry ဘော်တန်ခတ်အရေးယူတဲ့လူရဲကတော့တွေ့ရခဲ့လာပါတယ်။ပြီးခဲ့တဲ့လတဲ့ Sorry သတင်းစာဆရာတည်ဆုံးတဲ့အဖြစ်အပျက်ကိုပေါ်ထုတ်ဖို့နဲ့တာဝန်ရှိသူတွေကိုအရေးယူနိုင်မှုဆက်လက်ကြိုးပမ်းသွားမှာဖြစ်တဲ့ကြောင်းလည်းအမေရိကန်ဗန်နာရေးဝန်ကြီးကပြောဆိုထားပါတယ်။
American ပြည်ထောင်စု California ပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာလောင်ကျွမ်းနေတဲ့တော်မီကြီးကြောင့်တည်ဆုံးသူ66ဦးထပ်မံရှိသွားပြီဖြစ်တယ်လို့ပြောဆိုသူတွေကိုတာဝန်ရှိသူတွေဆက်ပြီးတော့ရှာဖွေနေပါတယ်။ Campfire လို့နာမည်ပေးထားတဲ့ပြည်နယ်မြောက်ပိုင်းကတော်မီကြီးလောင်တဲ့နေရာမှာရှာသူဦးသူအေးလာတဲ့အတွက်မိသားသမားတွေခဏတော့အနားရကြပြီးမိလောင်ကျွမ်းမှုရဲ့40ရာခိုင်နှုန်းလောက်ကိုလည်းထိန်းချုပ်ထားနိုင်ပါတယ်။ပြည်နယ်တမိုင်းမှာအဆိုးဆုံးဖြစ်တဲ့ဒီတော်မီကြီးဟာကီလိုမီတာ980ပတ်လည်ကိုလောင်ကျွမ်းသွားပါပြီ။ပြခဲ့တဲ့တပတ်မှာမိဆာလောင်မီတိတ်မကြခင်မှာပဲတမျိုးလုံးဒီပါပြကြသွားတဲ့ Paradise မြို့မှာလဲရှားနေချီတဲ့လူတွေကအနံ့ခံခွေတွေနဲ့ပျောက်ဆုံးသူတွေကိုပြပုံတွေကြလိုက်ပြီးရှာဖွေနေပါတယ်။ရှာတွေ့ထားတဲ့အလောင်းတွေဘသူဘဝဖြစ်တယ်ဆိုတာ DNA မျိုးဗီဇာစစ်ဆေးမှုတွေနဲ့အမြန်ဆုံးရှာဖွေဖော်ထုတ်ပြီးသက်ဆိုင်ရာဆွေမျိုးတွေကိုအကြောင်းကြားပေးနိုင်မယ်လို့မျိုးလင်းတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။တော်မီကြောင့်ပျောက်ဆုံးသူ6ဝထက်မနည်းရှိတယ်လို့လည်းယူဆပါတယ်။မိလောင်ရာဒေသကိုပြည်내အုပ်ချုပ်ရေးမှူး Jerry Brown ၊ပြည်ထရေးဝန်ကြီး Ryan Singhi နဲ့ပြည်ထောင်စုအရေးပေါ်ကစေးဌာနအဖီမာအကြီးကဲ Brack Long တို့ပုထုနေကတွားရောက်ကြည့်ရှုခဲ့ပါတယ
်ကမ္ဘောဒီးယားနိုင်ငံမှာတက်ရှိထင်ရှားကျန်နေသေးတဲ့ခမာနီခေါင်းဆောင်နှစ်ယောက်ဟာ1980ပြည်လွန်နှစ်တွေတုန်းကလူမျိုးလုံးတပ်ဖြတ်မှုတွေအတွက်အပြစ်ရှိကြောင်းနိုင်ငံတကာတရားခွင်ကဆုံးဖြတ်လိုက်ပြီးထောင်ဒဏ်တစ်သက်အပြစ်ပေးလိုက်ပါတယ်အသက်92နှစ်အရွယ်ရှိနေပြီဖြစ်တဲ့ခမာနီခေါင်းဆောင်ဟောင်းနှုံချာနဲ့အသက်89နှစ်အရွယ်သမရဟောင်းခီယူဆန်ဖန်တို့ဟာလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အပြစ်ရှိတဲ့အကြောင်းကုလသမဂ္ဂရဲ့ပံ့ပိုးမှုနဲ့ဖွဲ့စည်းထားတဲ့ကမ္ဘောဒီးယားနိုင်ငံကနိုင်ငံတကာတရားခွင်ကဒီကနေ့ပဲဆုံးဖြတ်လိုက်တာပါသူတို့နှုတ်ပေါ်ဆွဲဆိုထားတဲ့အမှုတွေထဲမှာတော့လူသားမှုတောက်တင်ရှင်းလင်းမှုကြေကျွံပြုမှုညှဉ်းပန်းနှိပ်စက်မှုနိုင်ငံရေးလူမျိုးရေးဘာသာရေးပေါ်အခြေခံပြီးအရေးယူရတယ်လည်းပါဝင်ပါတယ်ဗီယက်နမ်နဲ့ချမ်လူမျိုးစုအနွယ်တွေကိုတပ်ဖြတ်မှုတွေလူမျိုးလုံးတပ်ဖြတ်မှုနဲ့အရေးယူခံခဲ့ရတယ်လို့ကိုယ်သဘောဆန္ဒနဲ့တပ်ဖြတ်ခဲ့မှုညှဉ်းပန်းနှိပ်စက်မှုနဲ့လူမဆန်တဲ့လုပ်ရက်တွေပါဝင်ဂျနီဗာသဘောတူညီချက်ကိုချိုးဖောက်တဲ့အမှုတွေနဲ့လည်းဆွဲဆိုခံခဲ့ကြရတာပါခမာနီကွန်မြူနီအုပ်စုမှာသူတို့နှုတ်ဟာတက်ရှိထင်ရှားကျန်နေသေးတဲ့အစ်မြင့်ဆုံးခေါင်းဆောင်နှုတ်ဦးလည်းဖြစ်ပါတယ်နှုတ်စလုံးကတော့အငပေးညှဉ်းပန်းနှိပ်စက်မှုနဲ့လောက်ချန်စကန်နေမှာပြင်ပန်းလို့တဲ့ဒဏ်တွေပါဝင် ဖိနှိပ်မှုမျိုးစုံနဲ့လူနှစ်သန်းလောက်သေဆုံးခဲ့ရတာဗီယက်နမ်နိုင်ငံကြောင်းလို့ပြောဆိုထားတာပါလူကတော်များလည်းရိုက်နှက်ပြီးဆုလိုက်ပြုံလိုက်တပ်ဖြတ်ခံခဲ့ရပြီးနောက်ပိုင်းမှာကမ္ဘောဒီးယားရဲ့လူသက်ကွင်းဖြစ်နေလဲထင်ရှားခဲ့ပါတယ်လက်တလောသက်သက်ရုံးဖြစ်တဲ့ချက်ခံနေရတဲ့ခမာနီခေါင်းဆောင်တို့ကအစောပိုင်းတရားခွင်တစ်ခုမှာတော့လည်းလူတွေကိုဆုလိုက်ပြုံလိုက်အတင်းအကျပ်ရွှေပြောင်းမှုတွေနဲ့လက်ဆက်ဖြောက်တဲ့လူရဲတွေတဲ့တပြည့်ရှိတဲ့အကြောင်းဆုံးဖြတ်ခံထားရတာဖြစ်ပါတယ်
internet မှာလျော်ဝတ်သတင်းတွေကိုဖွင့်ချနေတဲ့ WikiLeaks website 2000လို့ Julian Assange ကို America မှာတရားစွပ်စွဲလိုက်ကြောင်းသူ့ဖွဲ့ကပြောဆိုပါတယ် Virginia ပြည်နယ်ကသူနဲ့တိုက်ရိုက်မဆိုင်တဲ့အမှုတမှုမှာကွန်ပျူတာအမှားအယွင်းကြောင့်တရားစွပ်ထားတဲ့ကိစ္စမတော်တဆပေါ်လာတာဖြစ်ကြောင်းလဲ WikiLeaks website က Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ American လက်ထောက်ရှိနေချုပ် Galen Dwyer ကတခြားအမှုတမှုကိုကန်တွယ်ရင်းအမှုရဲကိုချိတ်ပိတ်ထားဖို့တရားသူကြီးတယောက်ကိုညွှန်ကြားခဲ့ရက Assange အပေါ်တရားစွပ်စွဲထားတဲ့အမှုတွေမတော်တဆထွက်ပေါ်လာခဲ့တာဖြစ်ပါတယ်လက်ထောက်ရှိနေချုပ်ကတော့နောက်ပိုင်းမှာအဆန်းကိုမဖန်စီနိုင်မခြင်းအမှုကိုဆက်ပြီးချိတ်ပိတ်ထားဖို့လည်းညွှန်ကြားခဲ့ပါတယ်။ထောင်ထောင်ချီတဲ့လေဝသတင်းချက်လက်တွေ WikiLeaks website မှာဖော်ပြခဲ့တဲ့အတွက်အဆန်းကိုကမ္ဘာတဝန်အစိုးရကအလိုရှိနေတာပါ။ American ကနိုင်ငံသားအခွင့်အရေးလှုပ်ရှားမှုအဖွဲ့ ACLU ရဲ့လွတ်လပ်စွာပြောဆိုခွင့်ပုဂ္ဂလိကလွတ်လပ်ခွင့်နဲ့နည်းပညာဆိုင်ရာညွှန်ကြားရေးမှူး Ben Winter ကတော့အဆန်းစပေါ်အရေးယူမယ်လို့ရဟာအရင်ကမလုပ်ဖူးတဲ့လုပ်ရဖြစ်ပြီးအခြေခံဥပဒေနဲ့လည်းဆန့်ကျင်နေတယ်လို့တခြားသတင်းမီဒီယာအဖွဲ့အစည်းတွေအပေါ်မှာလည်းရာဇဝတ်ကြောင့်နဲ့စုံစမ်းစစ်ဆေးဖို့လမ်းမွှေးပေးရရောက်နေကြောင်းလည်းသတိပေးခဲ့တာပါ ပြည်내ထုတ်ဝေသူတယောက်ကိုအမေရိကန်ရဲ့လျှို့ဝှက်ချက်ဥပဒေကိုချိုးဖောက်မှုနဲ့အရေးယူတယ်လို့ရကြောင်းအထူးသဖြင့်အများပြည်သူအတွက်အရေးကြီးတဲ့သတင်းတွေကိုဖော်ထုတ်ဖို့ကြိုးစားရမှာပြပတိုင်းပြည်တွေရဲ့လျှို့ဝှက်ချက်ဥပဒေတွေကိုမကြာခဏချိုးဖောက်လို့ရှိတဲ့အမေရိကန်သတင်းသမားတွေအတွက်အနေအကျကြောင်းလည်းပြောဆိုထားပါတယ်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်နဲ့မြန်မာပိုင်းစစ်စင်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားပေါ်စီးပွားရေးရပိတ်ဆို့တန်ခတ်မှုတွေကိုရှော့ပေါ်ပေးမှာမဟုတ်ကြောင်းအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကပြောဆိုလိုက်ပါတယ်။နျူကလ িয়ার လုံးဝကင်းစင်ရေးရည်မှန်းချက်ပြည့်တဲ့အချိန်ထိမြောက်ကိုရီးယားပေါ်ဆက်လက်ပြီးအပြင်းထန်ဆုံးဖိအားပေးသွားဖို့လည်းအရှိတောင်အရှနိုင်ငံတွေကိုတိုက်တွန်းခဲ့တာပါ။မြောက်ကိုရီးယားမှာနျူကလ িয়ার ကင်းစင်ကြောင့်စစ်ဆေးအတည်ပြုနိုင်တဲ့အချိန်ထိဆက်လက်ဖိအားပေးသွားဖို့နဲ့ကုလသမဂ္ဂရဲ့ပိတ်ဆို့တန်ခတ်မှုတွေကိုဆက်လက်ကျင့်သုံးသွားဖို့စင်ကာပူဝန်ကြီးချုပ်လီရှောင်လုံးနဲ့ဒီကနေ့တွေ့ဆုံပြီးမှပဲအမေရိကန်ဒုသမ္မတကပြောဆိုလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားမှာလာပေါင်းများစွာအတွင်းပထမဆုံးအချိန်ဖြစ်အသစ်ထုတ်လုပ်ခဲ့တဲ့အစ်မြလက်နက်တစ်ခုကိုခေါင်းဆောင်ခင်ဂျွန်ဒီကနေ့အစောပိုင်းကတွားရောက်စစ်ဆေးတဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲအမေရိကန်ဒုသမ္မတရဲ့မှတ်ချက်ထွက်ပေါ်လာတာပါ။ပြည်ထောင်စုလာတဲ့စင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ပထမဆုံးထိပ်သီးတွေ့ဆုံပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার ကင်းစင်ရေးကနဦးသဘောတူညီချက်တည်းရရှိခဲ့ပြီးနောက်ပိုင်းကဆက်လို့မြောက်ကိုရီးယားမှာရှိတဲ့နျူကလ িয়ার လက်နက်တွေရဲ့အသေးစိတ်စင်ကိုပေးအပ်ဖို့လည်းအမေရိကန်ကဖိအားပေးနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့အကြီးအကဲပိပုတ်ကိုကင်မြုံချိုတို့ပြည်ထောင်စုတင်ပတ်တဲ့နယူးယောက်မှာတွေ့ဆုံမဲ့စီစဉ်ကိုတော့မြောက်ကိုရီးယားဘက်ကရွှေ့ဆိုင်ထားတာပါ။စင်မြန်ရရှိတွေတွေ့ဆုံမှုကိုတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးလုပ်ငန်းတွေ80နိုင်ရင်းနဲ့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးခေါင်းဆောင်တွေဒုတိယတစ်ချိန်ထိပ်သီးတွေ့ဆုံနိုင်ရင်ဆွေးနွေးဖို့ရည်ရွယ်ထားတာဖြစ်ပါတယ်
။မြောက်ကိုရီးယားနိုင်ငံနဲ့ကိုတရုတ်နိုင်ငံကတဆင့်တရားမဝင်ဝင်ရောက်မှုနဲ့အောက်တိုဘာလကထိန်းသိမ်းထားတဲ့အမေရိကန်နိုင်ငံသားကိုဌာနေပြန်ပို့မယ်လို့မြောက်ကိုရီးယားကပြောပါတယ်။အမေရိကန်ထောက်လှမ်းရေး CIA ရဲ့ညွန်ကြားချက်နဲ့တရားမဝင်ဝင်ရောက်လာတာဖြစ်တယ်လို့သူကိုစစ်ဆေးမေးမြန်းချိန်မှာပြောဆိုသွားတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNA ကဒီကနေ့တောက်ကြားနေမှာကြေညာသွားပါတယ်။အဲ့ဒီအမေရိကန်နိုင်ငံသားကိုဘယ်တော့နေရပြန်မို့မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ပြီးခဲ့တဲ့ကာလတွေမှာတော့မြောက်ကိုရီးယားမှာသတင်းထားတဲ့အမေရိကန်နိုင်ငံသားတွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကတိထက်မကသဘောထားတင်မာလေးရှိပါတယ်။သူတို့တွေကိုအမေရိကန်ကနိုင်ငံရေးသမားတို့ကတွားခေါ်ပြီးမှသာလွတ်ပေးလေးရှိတယ်လို့ဖန်စီထိန်းသားသူတွေကိုလည်းကောင်းကောင်းမွန်မွန်ပြန်လွတ်ပေးလေးရှိပါတယ်။ဒါပေမဲ့လည်းအမေရိကန်ကောလိပ်ကျောင်းသားအော်တိုဝမ်ယာကိုတော့18လကြာဖန်စီထားပြီးတော့3မိနစ်မျောနေတဲ့အချိန်နဲ့မနစ်ကပြန်လွတ်ပေးခဲ့ပါတယ်။အဲ့ဒီလိုပြန်လွတ်ပေးလိုက်ပြီးမကြခင်မှာပဲအော်တိုဝမ်ယာကွယ်လွန်သွားခဲ့တာပါ။မြောက်ကိုရီးယားဘက်ကတော့ကျောင်းသားဟွမ်ပြာကိုနှိမ့်ဆက်ညှဉ်းပန်းခြင်းမရှိဘူးလို့ညင်းဆိုခဲ့ပါတယ်
။မက္ကဆီကိုနိုင်ငံနဲ့နယ်စပ်ကိုဆီလွတ်ထားတဲ့အမေရိကန်တပ်ဖွဲ့ဝင်အရေးတွေ့ဟာအမြင့်ဆုံးနှိပါးအထိရောက်လာနေပြီဖြစ်တဲ့အကြောင်းပင်တဂွန်စစ်ဌာနချုပ်ကပြောလိုက်ပါတယ်။ကောက်ခွန်နဲ့နယ်စပ်လုံခြုံရေးဌာနကိုအကူအညီပေးဖို့လက်ရှိစစ်မှုထမ်းနေသူ 9,800 ကျော်နဲ့ပြည်တွင်းကာကွယ်အရေးတပ်ဖွဲ့ဝင် 1,100 ချထားပြီးအတားအဆီးတွေခိုင်မာရေးနေအိမ်တွေဆောက်လုပ်ရေးနဲ့လေကြောင်းလုပ်ငန်းတွေကိုစီမံခန့်ခွဲနိုင်မှု ဒါ့အပြင်နေဆက်လုံညွေးကင်းလဲတဲ့လုပ်ငန်းတွေမှာလည်းအကူအညီပေးသွားဖို့ရည်ရွယ်ထားတာပါ။ဆော်ရီမှာတော့သမ္မတဒေါ်နယ်ထရန့်ကတပ်ဖွဲ့ဝင်အင်အားကိုတိတိပုံချထားမှဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။အခုကတာဝန်ပေးဖို့ဆီလွတ်ထားတဲ့တပ်အင်အားအများဆုံးနှိပါအထိရောက်လာနေဖြစ်တဲ့အကြောင်းလည်းဒုတိယကော်မတီဝန်ကြီးပက်ထရစ်ရှန်နဟန်ကပြောဆိုထားပါတယ်။အမီမီလုံညွေးဝန်ကြီးဌာနရဲ့တောင်းခံချက်အရအမေရိကန်တောင်ပိုင်းနယ်စပ်ကိုတပ်တွေဆီလွတ်ထားတာဖြစ်ပြီးဒီဇင်ဘာလ15ရက်နေ့လောက်ထိချထားဖို့ရှိတဲ့အကြောင်းလည်းဒုဝန်ကြီးကပြောဆိုခဲ့တာပါ။စစ်တပ်အနေနဲ့တရားမဝင်နယ်စပ်ဖျက်ချော်လာတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဖမ်းဆီးရမျိုးတွေကိုတော့တရားဝင်လုပ်ပိုင်ခွင့်မရှိပါဘူး။ချိန်နဲ့မှာပဲအမေရိကန်ကိုဝင်ငွေရဖို့မျှော်လင့်ချက်နဲ့စည်ရမွေးတင်မှုအကြမ်းဖက်မှုတွေကိုစွန့်ခွာပြီးတလားလောက်ခီးရှည်ချီတက်လာကြတဲ့အမေရိကတိုက်လက်ပိုင်းကရွှေ့ပြောင်းနေထိုင်သူရာနဲ့ချီတဲ့လူအုပ်ကြီးကလည်းမက္ကဆီကိုနိုင်ငံနယ်စပ်မြို့တီဝါနာကိုရောက်ရှိလာနေကြပါတယ်။
နယူးဇီလန်နိုင်ငံရဲ့သမိုင်းတလျှောက်ပမာဏအများဆုံးဖြစ်တဲ့ကိုကိန်းမှုရစီရီကိုနယူးဇီလန်ရဲတို့ဖမ်းဆီးလိုက်ပါတယ်။အလေးချိန်190ကီလိုဂရမ်ရှိတဲ့ကိုကိန်းတွေကိုပနမားနိုင်ငံကတင်ပို့လာတဲ့ငပြောသီးတွေပါတဲ့ကုန်းတစ်တာတွေထက်ကအိတ်တွေထဲမှာထည့်လာတာပါ။ဖမ်းမိတဲ့ကိုကိန်းတွေရဲ့ကာလပေါက်ဈေးဘယ်လောက်ရှိမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ရာဇဝတ်မှုစုံစမ်းရေးဩစတြေးလျအခြေစိုက်အဖွဲ့တစ်ခုရဲ့စုံစမ်းချက်အရအဲ့ဒီကုန်းတစ်တာတွေကိုသံရရှိတဲ့အတွက်နယူးဇီလန်ရဲတို့ကအောက်ကလာမဝင်းရောက်စစ်ဆေးရာကအဲ့ဒီလိုဖမ်းဆီးမိခဲ့တာပါ။နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေကိုနှိမ့်နေတဲ့နေရာမှာတခြားနိုင်ငံကတရားဥပဒေစိုးမိုးရဲ့အရာရှိတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုသလိုအခုလိုဖမ်းမိလိုက်တာကပူးပေါင်းဆောင်ရွက်မှုရဲ့တိတ်ကောင်းတဲ့ဥပမာတစ်ခုဖြစ်တယ်လို့နယူးဇီလန်အကောက်ခွန်အရာရှိ Bruce Perry ကပြောပါတယ
်။နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လီဦးနဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာနဲ့ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးတောက်ကြညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။ရခိုင်မြောက်ပိုင်းမှာလူသားချင်းစာနာတဲ့အကူအညီတွေကိုအခုထပ်ပို့ပြီးဆောင်ရွက်နိုင်မှုကုလသမဂ္ဂကလေးသင်ငယ်များဆိုင်ရာ agency UNICEF ကတောင်းဆိုလိုက်ပါရစေ။တစ်ချိန်တည်းမှာပဲ Bangladesh ကနေဒုက္ခသည်တွေမြန်မာနိုင်ငံဘက်အတင်းပြန်ပို့ခံရရင်ဒုက္ခသည်ကလေးငယ်တွေထိခိုက်မှာကိုစိုးရိမ်နေလို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ UNICEF တာဝန်ရှိသူကပြောခဲ့ပါတယ်။အပြည့်အစုံကိုတော့မဆုမျက်မွန်ကတင်ပြပေးထားပါတယ်။
ဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးအခြေအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုလည်းရှင်းလင်းပြောကြားခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဒုက္ခသည်ပြန်ပို့ရေးသဘောတူညီချက်နဲ့လုပ်နေတဲ့နေရာမှာဒုက္ခသည်တွေရဲ့စံတမပါရင်လုံးဝပြန်မပို့သင့်ဘူးလို့ကုလသမဂ္ဂကလေးငယ်များဆိုင်ရာအေဂျင်စီ UNICEF ရဲ့ပြောခွင့်ရပုဂ္ဂိုလ်ခရစ်စတိုဖ်ဘူလာရိုက်ကပြောကြားခဲ့ပါတယ
်။ This week we have seen widespread reports that Rohingya refugees in Bangladesh may be forcibly repatriated to Myanmar.
ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကိုအတင်းပြန်ပို့နိုင်တယ်ဆိုတဲ့သတင်းတွေအခုသတင်းပတ်ထဲကြေကြေပြတ်ပြတ်ရပါတယ်။ဒီကိစ္စကို UNICEF ကအင်မတန်စိုးရိမ်ပါတယ်။အထူးသဖြင့်အတင်းပြန်ပို့ခံရရင်ကလေးငယ်တွေအပေါ်ဘလို့တက်ရောက်မှုတွေဖြစ်လာမလဲဆိုတာကိုစိုးရိမ်ပါတယ်
။ကလေးငယ်တွေကိုသူတို့မိဘအုပ်ထိန်သူတွေနဲ့ခွဲဖို့မသင့်တယ်လို့ပြန်ပို့တဲ့နေရာမှာကလေးငယ်တွေအနေနဲ့စိုးရိမ်ကြောင်ကြားစိတ်စိတ်ပင်ပန်းလူပင်ပန်းဖြစ်စေတဲ့အခြေအနေမျိုးမရှိစေသင့်တယ်လို့ဖျားနာနေတဲ့ကလေးမျိုးကိုပြန်မပို့သင့်ဘူးလို့လည်းသူကပြောပါတယ်။ဒုက္ခသည်စခန်းတွေထဲမှာရှိတဲ့ UNICEF ဝန်ထမ်းတွေအလို့သဘောမေးမြန်းတဲ့သဘောထားတွေအရဒုက္ခသည်အများစုကလုံခြုံရေးအာမခံချက်မရရင်မပြောင်းချင်ဘူးလို့တုံ့ပြန်ခဲ့ကြတယ်လို့ဆိုပါတယ်။ဒုက္ခသည်စခန်းတွေကအခြေအနေဟာခက်ခဲကြမ်းတမ်းပေမဲ့မြန်မာနိုင်ငံဘက်ပြန်ရင်ကြုံနိုင်တဲ့အန္တရာယ်တွေကိုရင်ဆိုင်ရမယ့်အစားဒုက္ခသည်စခန်းတွေထဲမှာပဲနေကျင်ကြတယ်လို့သူကပြောပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာကလေးငယ်တွေမိသားစုတွေကလည်းဆက်လက်ရှိနေတဲ့ကန့်သက်ချက်တွေကြောင့်လွတ်လွတ်လပ်လပ်သွားလာနိုင်ခြင်းမရှိသလိုမဖြစ်မနေလိုတဲ့အကျန်းမာရေးပညာရေးဝန်ဆောင်မှုတွေကိုလည်းအပြည့်အဝမရကြဘူးလို့ UNICEF ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာတဲ့အကူအညီပေးနိုင်ဖို့အတွက်လည်းမြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်။
Many organizations that worked in northern Rakhine State prior to August 2017 have been unable to resume activities.
ဒီမှာဆိုရရင်ကန့်သက်ချက်တွေကြောင့်2019ခုနှစ်ဩဂုတ်လမှတိုင်ခင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုပ်ကိုင်နိုင်ခဲ့တဲ့အဖွဲ့အစည်းအတော်များများအခုချိန်ထိသူတို့ဆောင်ရွက်ခြင်းနဲ့အတိုင်းအတာမျိုးအထိလုပ်ခွင့်မရကြသေးပါဘူး။ဒါကြောင့် UNICEF အဖွဲ့ပါဝင်လူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့တွေကအဟန့်တားမရှိသွားလာနိုင်ဖို့ဆက်ပြီးတော့တောင်းဆိုနေကြတာပါ။အခုကြီးပေးနိုင်ရတဲ့လိုတဲ့လုံထုံးလုံနည်းတွေရှင်းရှင်းလင်းလင်းရှိစေဖို့ထောက်ပံ့ကူညီမှုတွေကိုအချိန်မီနဲ့ဘယ်တော့ပို့ပေးနိုင်မယ်ဆိုတာခံမနိုင်စေဖို့နဲ့ကူညီထောက်ပံ့မှုပေးနေသူတွေကိုအကာအကွယ်ပေးနိုင်ဖို့လူမှုအတိုင်းဝိုင်းတွေကြာယုံကြည်မှုတည်ဆောက်ရေးတွေကိုပါတောင်းဆိုနေကြတာပါ
မြန်မာနိုင်ငံဘက်ကအခြေအနေဟာဆက်ပြီးတော့စိုးရိမ်စရာဖြစ်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်ကလေးတွေအတွက်လည်းစိုးရိမ်တယ်လို့ကုလသမဂ္ဂကလေးငယ်များဆိုင်ရာအေဂျင်စီ UNICEF ရဲ့ပြောခွင့်ရပုဂ္ဂိုလ်ခရစ်စတိုဖ်ဘူလာရက်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးမှသူတို့သဘောဆန္ဒနဲ့ပြန်လာနိုင်ရေးလုံခြုံပြီးတော့ဂုဏ်သိက္ခာရှိစွာပြန်လာနိုင်ရေးအတွက်ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောထားပါတယ်ကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR တို့နဲ့ဂျွန်လာရုံးကနားလည်မှုစာကြွန်လွှာလက်မှတ်ထိုးခဲ့ပြီးတဲ့နောက်ပိုင်းရခိုင်ပြည်နယ်ကိုစက်တင်ဘာနဲ့အောက်တိုဘာမှာနှစ်ကြိမ်သွားခွင့်ပြုခဲ့တယ်လို့နိုင်ငံခြားရေးဌာနအမြင့်ရန်အတွင်းဝင်ဦးမြင့်သူကကြာသာပြည်နယ်ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ပုံမှန်လဲထိတွေ့ပြီးတော့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောကြားခဲ့ပါတယ်ရှင်
မဆုမျက်မွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီရန်ကုန်တိုင်းကြောက်တန်းမြို့နယ်တန်တဲကျေးရွာမှာတော့ရခိုင်ဒုက္ခသည်စခန်းကလာတဲ့ဆိုတော့ဒီလူပေါင်း100ကျော်ပါတဲ့ဆက်လီတစ်စင်းကိုတာဝန်ရှိသူတွေကထိမ့်သိမ်းထားတဲ့တဲ့ရင်ကိုတင်ပြပေးကြပါတယ်ဟုတ်ကဲ့ဒီရန်ကုန်တိုင်းကြောက်တန်းမြို့နယ်တန်တဲကျေးရွာမှာပေါ့ဆက်လီကြီးတစ်စင်းပေါ်မှာအမျိုးသမီး32ဦးအမျိုးသား50နောက်အသက်မပြည့်သေးတဲ့ယောက်ျားလေးမိန်းကလေးကလေးငယ်လေးတွေ25ဦးပါတဲ့လူအုပ်စုလိုက်ကြီးကိုရှာဖွေတွေ့ရှိခဲ့တယ်လို့သိရပါတယ်။အဲဒီလူအုပ်ကြီးကိုခိတ္တထိန်းသိမ်းထားတဲ့ကြောက်တန်းမြို့နယ်ကိုကိုရိုင်းသွားရောက်ပြီးတော့သတင်းယူနေတဲ့ကျမတို့ရဲ့ VOA သတင်းတော်ကိုထက်အောင်ခန့်ကိုဆက်သွယ်မေးမြန်းကြည့်ပါမယ်။ဟုတ်ကဲ့ကိုထက်အောင်ခန့်ရေဒီဆက်လေကြီးတစ်စင်းပေါ်မှာလူ100ကျော်ပါတဲ့ဒီဆက်လေကြီးကကြောက်တန်းကိုရေလမ်းကနေပြီးတော့ရောက်လာကြတယ်ဆိုတော့အဓိကသူတို့ဘယ်အရက်ဘယ်ဒေသကနေရောက်လာကြတယ်ဆိုတာကိုသိရပါလိမ့်ရှင
်သူတို့ရဲ့ဦးတည်ချက်ကတော့ရခိုင်ပြည်နယ်ဒုက္ခသည်စခန်းကနေပြီးတော့မလေးရှားကိုသွားဖို့အတွက်ဆိုပြီးတော့သူတို့ကပထမဆုံးရည်ရွယ်ထားတာခင်ဗျာမလေးရှားကိုသွားမယ့်အချိန်မှာဒီပေါ့နော်ဆက်လေကစီကုံသွားတယ်ပေါ့စီကုံသွားပြီးတော့ဒီရေထဲမှာပဲတောင်တင်းနေတာခဏရလောက်ကြာသွားတယ်ခဏရလောက်ကြာသွားပြီးတော့နောက်ဆုံးဒီဘက်ကိုရောက်လာတဲ့အချိန်မှာဒီငါးဖန်သမားတူကနေပြီးတော့ပေါ့နော်ဟိုငါးဖန်သမားတူကနေပြီးတော့တွေ့ပြီးတော့ဒီတောင်ရှိတဲ့လူတွေအကြောင်းကြားတောင်ရှိတဲ့လူအကြောင်းကြားတဲ့အချိန်မှာဒီတက်မတော်ကြီးရေတက်ကနေပြီးတော့လာပြီးတော့ဆွဲသွားပြီးလုံညုံကြီးယူထားပြီးတော့မနေ့ကစန်တဲမြို့မှာရှိတဲ့ရှက်တာမှာတော့ဆိုင်ကလုံးရှက်တာမှာထိမ့်သိမ့်မှုတွေပြုလုပ်ပြီးတော့စစ်ဆေးမှုတွေပြုလုပ်တယ်ခင်ဗျ
အဲ့တော့လောလောဆယ်မှာဒီလူလဲ100ကျော်ရှိတဲ့လူအုပ်ကြီးဆိုတော့သူတို့ကိုထိမ့်သိမ်းထားတဲ့အနေအထားပေါ့နော်သူတို့ကိုစုံစမ်းစစ်ဆေးနေတဲ့အခြေအနေနောက်ရှေ့ဆက်ပြီးတော့တာဝန်ရှိတဲ့သူတွေဘက်ကဘလို့များဆက်ပြီးတော့ဒီဆောင်ရွက်သွားဖို့စီစဉ်နေကြတာကိုတွေ့ခဲ့ရပါလဲရှင
်အခုဆိုရင်သူတို့ဒီဟိုပါပေါ့နော်ဆိုင်ကလုန်းရှက်တာနေပြီးတော့ဒီကြောက်တန်းမျိုးလေကရွှေမုံဝန်းခမ်းမှာပေါ့နော်မျိုးတော်ခမ်းမှာကြောက်တန်းမျိုးတော်ခမ်းမှာကိုခေါ်လာတယ်လူပေါင်း100ကျော်အားလုံးခေါ်လာရခေါ်လာပြီးတော့မခေါ်လာခင်မှာဒီမှာစားတောက်တွေဆေးဝါးတွေခြေနေတော့ကုတပီးနေကြပြည်စုကုတပီးနေပြီးတော့သူတို့ကိုကျွန်တော်နောက်ဆုံးတရားသလောက်ကဆိုရင်ဒီမှာပြည်စုကုတပီးပြီးရင်ဟိုသူတို့ရဲ့နေရဖြစ်တဲ့ဒီရခိုင်ဒုက္ခတဲ့စခန်းတွေကိုပြန်ပြီးတော့ပို့မယ်လို့ပြောတယ်ခင်ဗျာသူတို့ကဟိုပေါ့တယောက်ကို9ဒိတ်နဲ့9ဒိတ်နဲ့ပေါ့နော်အမျိုးသား9ဒိတ်အမျိုးသမီးက2ဒိတ်နှုန်းနဲ့အမျိုးသမီးမျိုးသား9ဒိတ်ကလေးတငယ်က2သိန်းလုံးနဲ့မလေးရှားကိုသွားမယ့်အချိန်မှာဒီလိုပြက်ပြီးတော့အခုဒီကြောက်တန်းမျိုးရောရွှေမော်ဝန်းခမ်းမှာအခုသူတို့ဟိုဟာပေါ့နော်တပတ်တန်ဒီနှစ်ပတ်တန်ဒီပြုဆောင်ချက်ပေးပြီးတော့အစားအစာရည်တွေနဲ့အဲ့လိုထည့်ပေးပြီးရင်သူတို့ရဲ့နေရက်တွေဖြစ်တဲ့ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုပြန်လည်ပြီးတော့ပို့ဆောင်မယ်ပို့ဆောင်မှုအတွက်အာဏာပိုင်တွေကစီစဉ်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုထောင်ကအဲ့တော့အခုဒီသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကဒီသတင်းမီဒီယာသမားတွေနဲ့ခုနဒီသတင်းထုတ်ပြန်မှုအပိုင်းပေါ့နော်သူတို့ရှေ့ဆက်ပြီးတော့ဗာများဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြေရှင်းမှုပေါ့သတင်းမီဒီယာသမားတွေကိုပြောတာရောရှိပါလဲရှင
်သတင်းမီဒီယာသမားတွေတို့ဖြေရှင်းတာမရှိဘူးအိုက်စနောကဒီကြောက်တန်းရဲအုပ်ကပေါ့နော်ဒီအခြေအနေကိုသူပြောပြတယ်ဆက်ဟိုပါပေါ့အခြေအနေကိုပြောပြတယ်ပြောပြပြီးတော့သတင်းမီဒီယာအားလုံးကိုအဲဒီမျိုးအခမ်းအနားအပြင်ဘက်ကိုထုတ်လိုက်ကြခင်ဗျာသတင်းယူဝင်တော့မပေးတော့သူတို့အထဲထဲမှာထည့်ထားပြီးတော့တကားပိတ်ပြီးတော့သူတို့ဈေးဝကုသမှုတွေလုပ်ပြီးနေတယ်လို့တော့ကျွန်တော်သိရပါတယ်ခင်ဗျာ
ဒါကတော့ကြောက်တမ်းမြို့နယ်ကိုကိုယ်တိုင်သွားရောက်ပြီးတော့သတင်းယူနေတဲ့ VOA သတင်းတော့ကိုထက်အောင်ခန့်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင
်ဟုတ်ပါရှင်များရှင်ရခိုင်ပြည်နယ်ရေးပါဝင်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကြောင့်အမေရိကန်လိုအနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေချမ်းမှာပါဝေဖန်တန်တွေထွက်ပေါ်လာနေပါတယ်မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးအခြေအနေတွေအပေါ်နိုင်ငံတကာနဲ့ဒေသတွင်းကစိုးရိမ်မှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးအပေါ်နောက်ဆက်တွဲတက်ရောက်မှုတွေဘာတွေရှိလာနိုင်ပါသလဲမြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးတိုးတက်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲစီရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်ပအဝင်ဆွေးနွေးမိမြန်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932 382
ငငငလေးကိုခေါ်ယူပြီးဆက်သွင်းရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။မနေ့ပြန်စနေညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြရသည်ရှင်။ VOE မြန်မာပိုင်းရဲ့တောက်ကြညာချန်သတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။ဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားမှာတစ်ဆုတ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပိုင်းတွေပြန်ပြီးတော့ဆွေးနွေးဖို့အတွက်မြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ NCA အဖြစ်ရဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ဒီကနေ့ထိုင်းနိုင်ငံချင်းမိုင်မှာအလို့သဘောတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုမှာတော့ဆုံးဖြတ်ချက်တစ်စုံတရာချမှတ်ခဲ့တာမရှိခဲ့ပေမဲ့အာစီSS ဘက်ကတော့တစ်ဆုတ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်အစိုးရတက်မတော်နဲ့တီးတန့်ဆွေးနွေးသွားဖို့တင်ပြခဲ့တယ်လို့နှစ်ဖက်အောက်ခြေတက်အချင်းချင်းဖြစ်ပွားနေတဲ့ပြဿနာတွေကိုဖြေရှင်းဖို့ကိုလည်းဆွေးနွေးခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီလိုမျိုးငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ဆွေးနွေးနေချိန်မှာပဲ NCA လက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားတပ်ဖွဲ့တွေနဲ့မြန်မာတက်မတော်တို့ကြားမှာလည်းတိုက်ပွဲတွေကဖြစ်ပွားနေစေဖြစ်ပါတယ်။သတင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါတစ်ဆုတ်နေတဲ့ငင်းချမ်းရေးဖြစ်စဉ်တွေကိုဖြေရှားဖို့အတွက်အစိုးရငင်းချမ်းရေးကော်မရှင်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကြားတောက်ကြနေညနေပိုင်းအလို့သဘောတွေ့ဆုံမှုအခြေအနေကိုတော့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကခုလိုပြောပါဗျာ။င
န်းစင်မှာစစ်စေကိစ္စရလေးတွေကျွန်တော်တို့လည်းစီစဉ်လဲအဓိကထားပြီးတော့အလို့သဘောဝန်တော်ဆွေးနွေးခဲ့ပါဗျာ။ကျွန်တော်တို့က financial agreement တွေဝန်တော်အကြီးအကျယ်အဓိကထားပြီးတော့စီးတန့်ဖိတ်ပြီးလို့ရှိတဲ့ဆိုတဲ့အကြောင်းတော့ပြောဖြစ်ခဲ့ပါဗျာ။ဒါမဲ့ဆွေးနွေးပွဲတွေမှာကျွန်တော်တို့ပေးတော့ပေးလို့ကျွန်တော်တို့ကြားရတာဆိုတော့ဒီလားလေးတွေကျွန်တော်တို့ဆွေးနွေးကြတာဖြစ်ပါတယ်။
ဒီတွေ့ဆုံဆွေးနွေးမှုမှာဆုံးဖြတ်ချက်တစ်စုံတရာချမှတ်ခဲ့တာမရှိပေမဲ့ဆွေးနွေးချက်တွေကိုအထက်ကိုပြန်လည်တင်ပြသွားမယ်လို့ငြိမ်းချမ်းရေးကော်မရှင်ဘက်ကပြောပါရယ်။ RCSS အဖွဲ့ဟာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူစားပေမဲ့လည်းမြန်မာသမ္မတနဲ့မကြာခဏဆူဆူလို့ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားနေပါရယ်။ဒီလိုအောက်ခြေချင်းချင်းဖြစ်ပွားနေတဲ့ပြဿနာကိုဖြေရှင်းဖို့ကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တယ်လို့အစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့ဝင်ဦးစော်သေးကအခုလိုပြောပါရယ်။
ဒီနှစ်ဖက်ကြားမှာပေါ့နော်အောက်ခြေမှာဖြစ်နေတဲ့ပြဿနာတွေလည်းရှိနေပြီဒီပြဿနာတွေဘယ်လိုဖြေရှင်းလဲဆိုတာနီးလန်းနေလဲဆွေးနွေးတယ်ပြီးရင်ဆက်ပြီးတော့ဘယ်လိုတွေ့ပြီးတော့ဘယ်လိုရှင်းရမလဲဆိုတာလည်းဆွေးနွေးပါမယ်။ကောင်းမွန်တဲ့တွေ့ဆုံမှုဖြစ်တဲ့
ဒီတွေ့ဆုံပွဲကိုအစိုးရ PC ဘက်ကဒုတိယဗိုလ်ချုပ်ကြီးခင်ဆိုဦးငိမ့်စာဥဆောင်ပြီး RCSS SSA ဘက်ကဗိုလ်ချုပ်ကြီးရွှေစစ်ကိုယ်တိုင်ဥဆောင်တဲ့ကိုယ်စားလှယ်ဖွဲ့ကတက်ရောက်ဆွေးနွေးခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ15ရက်ကအစိုးရတပ်မတော်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းကောင်းဆောင်တွေရဲ့ထိပ်တီးစည်းဝေးမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကနေပြည်ထောင်စုကနေခွဲမထုတ်ရေးနဲ့သခုတီတော်တပ်မတော်သာကြီးရေးကိစ္စရပ်တွေကိုတင်ပြလာတဲ့အပေါ်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားအမြင်မသူကွဲလွဲမှုတွေရှိလာခဲ့တာပါ။တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA အနေနဲ့ကတော့ပြည်ထောင်စုကနေခွဲမထုတ်ရေးဆိုတဲ့ချက်ဟာ NCA ပြည်ရစာချုပ်မှာမပါဝင်သလိုတခုတီတော်တပ်မတော်သာစီရေးကိစ္စရအတွက်တပ်မတော်နဲ့တည်သားဆွေးနွေးသွားမယ်လို့နိုဝင်ဘာလ12ရက်နေ့တုန်းကကြေညာချက်ထုတ်ပြန်ထားပါတယ်။ငင်းချိုင်းရေးကော်မရှင် PC အနေနဲ့နိုဝင်ဘာလ18ရက်နေ့မှာကရင်မျိုးရာစည်းရုံး KNU နိုဝင်ဘာလ17ရက်နေ့မှာကရင်နေသိုးသက်ရေးပါတီ KMPP နဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့နဲ့တွေ့ဆုံသွားမှာဖြစ်ပါတယ်။ငင်းချိုင်းရေးကော်မရှင်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေတွေ့ဆုံနေစေတဲ့ချိန်တည်းမှာပဲချင်းပြည်နယ်ပလက်ဝါမြို့နယ်တွင်ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားဂျာရာဝတိနေနဲ့တောက်ကြနေမနဲ့သည့်တိုက်ပွဲဖြစ်ပွားနေစေလို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။မင်းကခင်ဗျာရနေမင်းနေတနာကြီးကိုကနေမနာကြီးမစမနေပြီပေါ့ဗျာတိုက်ပွဲဖြစ်တယ်ဗျာ။ဗမာစစ်တပ်ကစကားခိုင်ကလောက်ခံခမာဘုံခနေတုံးအားရှိတဲ့ပေါ့အဲ့ဒီတိုင်းနေနေပြီးတော့ဖြစ်တာ။ဗမာတမ်တို့ဖက်ကနေပြီးတော့တော်တော်လေးအကျဆုံးများတယ်ဗျာ။အနည်းဆုံး20ကျဆုံးတယ်ဒါရတော့လည်းအများကြီးရှိတယ်။အဲ့တိုက်ပွဲဖြစ်တဲ့နေရာကတော့ကနဒါမြန်မာပြည်ဆောင်ကြပေါ့အဲ့ဒီလာချောင်းဝါဆိုတဲ့ရွာရဲ့အနောက်ဘက်မှာဖြစ်တာအဲ့ဒီနေရာနဲ့မလားမကမ်းပါပဲဒီမှာနေရ9:30မိနစ်မှာတိုက်ပွဲတစ်ခါဖြစ်ခဲ့ကြအဲ့ဒီဒီတောင်ဆိုတဲ့ရွာနောက်မှာအခုဒီနေ့ဆောင်းရနေမနေ့မှာလည်းပဲအဲ့ဒီမှာတိုက်ပွဲဖြစ်နေကြဗျာဒီဗမာတမ်တို့ဖက်ကနေအားအလုံးစုံနဲ့နေပြီးတော့တို့ပြန်ပြီးတော့ထိုးပေါက်လာတဲ့တရားမလို့အဲ့ဒီဒီဘက်ဝိုင်းမှာတိုက်ပွဲတွေဖြစ်နေကြဗျာ
တိုက်ပွဲစဉ်တွင်တပ်မတော်ဘက်ကထိခိုက်ကြဆုံးမှုများနေတယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုနေပေမဲ့လည်းတီးခြားအတည်ပြုချက်မရသေးသလိုတပ်မတော်ဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကလည်းအိန္ဒိယမြန်မာနယ်စပ်နီးရွှေလိပ်ဝကျေးရွာရှေးမြောက်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ် ပြီးကြတဲ့အင်္ဂါနေ့ကလည်းကချင်ပြည်နယ်စွန်ဘရာပုံမြို့နယ်ဘက်မှာကချင်လွတ်လပ်ရေးဖွဲ့ KNI ရဲ့သစခန်းတစ်ခုကိုတမတော်ကနေထိုးစစ်ဆင်သိမ်းပတ်ခဲ့တယ်လို့ကချင်ငြိမ်းချမ်းရေးကြိုးတော်ဆောင်ဦးဆောင်အောင်ကပြောပါရယ်။ဒါ့အပြင်ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာလည်းတမတော်နဲ့ DNL တန်းပလောင်တပ်ဖွဲ့ကိုကတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ပွားနေစေရှိနေမှာရှိနေပါရယ်ခင်ဗျာ။
နိုင်ငံရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကတော့ထလောက်ပါပဲထိတ်တန်းရောက်နိုင်ငံတကာသတင်းတပုတ်ကိုတင်ဆက်ပေးကြပါတယ်အောက်တိုဘာလ2ရက်နေ့ကတူရကီနိုင်ငံအစ္စတန်ဘူလ်မြို့ကဆော်ရီကောင်စစ်ဝင်ရုံအတွင်းမှာဝါရှင်တန်ပို့စ်ကသတင်းတောက်ဂျမဲလ်ကာရှိုဂီတပ်ခန့်ရမှုမှာပါဝင်ပတ်သက်တဲ့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကဆော်ရီအာရေဗျာကအာဏာပိုင်18ယောက်ကိုဒဏ်ခတ်ပိတ်ဆို့မှုတွေလုပ်လိုက်ပါတယ်ဒီလူသတ်မှုမှာပါဝင်ပတ်သက်တဲ့လူ9ယောက်ကိုထေရန်ပေးဖို့ဆော်ရီနိုင်ငံကတောင်းဆိုတယ်လို့ကြေညာလိုက်တဲ့နေ့မှာပဲအမေရိကန်ဘက်ကဒီသတင်းထွက်ပေါ်လာခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအင်ရှေ့မင်းသားမိုဟာမက်ဘင်ဆလ်မန်ကတော့ကာရှိုဂီကိုတတ်ဖို့သူအမိန့်ပေးခဲ့တာမဟုတ်ဘူးဆိုပြီးတော့ sorry Arabia ဘက်ကငြင်းဆန်ပါတယ်။ VOA သတင်းတော်စင်ဒီစိန်သတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါရှင်
။ American Money ထိုင်းနဲ့ sorry သတင်းတော်ဂျမောကာရှိုဂီတတ်ခံလာပြီးတဲ့နောက်သတင်း6ပတ်ကြာမှာတော့ဒီလူသတ်မှုမှာပါဝင်တဲ့အတွက်ဆိုပြီးတော့ sorry Arabia အစိုးရနဲ့တရားရုံးကအာဏာပိုင်18ယောက်ကိုအရေးယူပိတ်ဆို့မှုအသစ်တွေထပ်မံချမှတ်လိုက်တယ်လို့ American ကကြေညာပါတယ်။ဒါပြင်အင်ရှေ့မင်းသားမိုဟာမက်ဘင်ဆာမန်အပါအဝင်ဆော်ဒီအုပ်ချုပ်သူတွေကထိတ်တန်းတောင်းဝန်ရှိသူတွေကိုနောက်ထပ်ရေးယူမှုတွေလုပ်ဖို့ရှိအောင်မလားဆိုတဲ့အပေါ်မှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Heather Nauert ကအခုလိုပြောပါတယ
် We regard the announcement that they made as a good first step. It's a step in the right direction.
ဒါကကောင်းမွန်တဲ့ပထမခြေလှမ်းတရလို့ကျမတို့ရှုမြင်ပါတယ်။ဒါကလမ်းကြောင်းမှန်ကိုဥတည်နေတဲ့ပထမခြေလှမ်းဖြစ်ပြီးတော့ကနဦးစုံစမ်းတွေးရှိချက်တွေလည်းဖြစ်ပါတယ်။ဒီကနေတာဝန်ခံမှုတွေအပြည့်အဝပေါ်လာတဲ့အထိဆက်ပြီးလုပ်သွားနိုင်မှုကအရေးကြီးပါတယ်
။ Sorry နိုင်ငံသားရေးဝန်ကြီး Adel Jubeir ကတော့ Sorry အရှင်းမင်းသားဟာဒီလူတက်မှုနဲ့ဘလို့မှပတ်သက်ခြင်းမရှိဘူးဆိုပြီးတော့ပြောလိုက်ပါတယ
်။ Absolutely. His Royal Highness the Crown Prince has nothing to do with this issue. In fact,
အင်ရှေ့မင်းသားမိုဟာမက်ဘင်ဆာမန်ဟာဒီကိစ္စနဲ့လုံးဝပတ်သက်ခြင်းမရှိပါဘူးအမေရိကန်မှာရှိတဲ့အမျိုးသားလုံခြုံရေးအကြံပေးကဒါဟာရုံးမှကောက်ကျစ်တဲ့အကြံစီဖြစ်တယ်လို့ပြောပြင်မဲ့ဘာဖြစ်တယ်ဆိုတာကိုကျွန်တော်တို့ကပိုသိပါတယ်ဒါကလူတဦးတယောက်ချင်းစီကသူတို့ရဲ့လုတ်ပိုင်ခွင့်အာဏာကိုကျော်လွန်ပြီးလုတ်ခဲ့ကြတာဖြစ်ပြီးတော့အကြီးအကျယ်မှားယွင်းတဲ့လုပ်ရပါအဲ့ဒီအမှားအတွက်လည်းသူတို့ပေးဆက်ရမှာပါ
ကရှိုဂျီကိုတတ်ပြီးအပိုင်းပိုင်းဖြတ်ခဲ့တယ်ဆိုတာကို sorry ဘက်ကဝန်ခံခဲ့ပါတယ်ဒါပေမဲ့သူ့ရဲ့အလောင်းကိုဘယ်မှာမြုပ်တယ်ဆိုတာကိုတော့မပြောပါဘူးတူရကီနိုင်ငံသားရေးဝန်ကြီးမက်ဗလုတ်ကာဗိုဆိုဂလူအပါအဝင်ဝေဖန်သူတွေကတော့ sorry တရားရေးတာဝန်ရှိသူတွေရဲ့လှုပ်ဆောင်မှုတွေဟာလုံလောက်မှုမရှိဘူးဆိုပြီးတော့ပြောလိုက်ပါတယ
်ဒီလူသတ်မှုကိုမိန်ပေးခဲ့တဲ့သူတွေကိုအရေးယူလိုက်တယ်လို့ဒီနေ့ကြေညာချက်မှာပြောထားပါတယ်ဒီခြေလှမ်းတွေအားလုံးကအပြူသဘောဆောင်တယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့မလုံလောက်ပါဘူးဒါပြင်ဒီလူသတ်မှုကိုကျူးလွန်မှုအမိန်ပေးတဲ့သူကိုပေါ်ထွက်ဖို့လိုအပ်ပါတယ်
ဒီတဲ့နောက်တက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ sorry ပေါ်လက်နဲ့ရောင်းနေတာတွေကိုဖိအားပေးကောင်းပေးသွားမယ်လို့သမ္မတ Trump ကပြောပါတယ်။တချို့အကဲကတ်တွေကတော့ sorry နိုင်ငံရဲ့ရည်နံကကမ္ဘာစီးပွားရေးအတွက်အရေးကြီးတဲ့ဆိုတာကို American အနေနဲ့စဉ်းစားဖို့လိုအပ်ပြီး sorry နိုင်ငံမတိမငြိမ်ဖြစ်အောင်မလုပ်သင့်ဘူးဆိုပြီးတော့ပြောလိုက်ပါတယ်။ David Pollock က The Washington Post Institute ကဖြစ်ပါတယ
်။ We also believe or at least I believe that the alternative to MBS
Saudi Arabia မှာ Mohammed bin Salman မဟုတ်တဲ့တခြားတယောက်ကလုံးဝကိုရေရာမှုမရှိဘဲအများကြီးလဲစိုးလာနိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်အ ਨੇ ဆုံးတော့ကျွန်တော်အနေနဲ့ယုံကြည်ပါတယ
်အခုလိုရရဆက်ဆက်တက်ဖြတ်ခံရတဲ့အပေါ်မှာ American နဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဖြတ်ဖြတ်သွားသွားတုံ့ပြန်ကြဖို့လူခွင့်လှူရှားသူတွေကတော့တောင်းဆိုနေကြပါတယ်အခုလိုသတင်းနောက်တစ်ယောက်ကိုကောင်စစ်ဝင်ရုံးအတွက်မှာတက်ဖြတ်လိုက်တဲ့ကိစ္စဟာဆိုရကလှုပ်ဆောင်တဲ့ကြမ်းဖက်တဲ့လှုပ်ရဖြစ်ပြီးတော့အစိုးရရဲ့အဆင့်မြင့်ဆုံးအရာရှိတွေကအမိန်ပေးတာဖြစ်ကောင်းဖြစ်နိုင်တယ်ဆိုပြီးတော့လည်းလူခွင့်လှူရှားသူတွေကပြောပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညာဂျန်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာဖြစ်တဲ့အမျိုးသမီးခန္ဓာသုတဆိုလီအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာခန္ဓာတို့ကိုနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ီည9:00နာရီအစီအစဉ်ပြပြချင်းည10:00နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်နိုဝင်ဘာလ16ရက်တောက်ကြနေ့ညအတွက်ဒုတိယပိုင်းနိုင်ဝက်အစည်းအဝေးကိုတော့လှိုင်းဒိုမီတာ25 kHz 15953ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ51 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်အမျိုးသမီးကဏ္ဍသုတဆုံးလင်အမေရိကန်တခွေအစည်းအဝေးနဲ့အတူသိပ္ပံနဲ့နည်းပညာအစည်းအဝေးမှာနားဆင်ရမှာကတော့
နေအောင်ကြီးတုံးတဲ့ပန်နယ်လေးကို install လုပ်ပြီးတော့တားတုံးတာပေါ့ဆိုလာပယ်နယ်လို့ခေါ်တာပေါ့အဲ့အပြားကြီးကိုစင်ကြီးနဲ့ထောင်ပြီးတော့
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်အမေရိကန်နိုင်ငံသားရဲ့ဌာနကကမကထပြုတဲ့ YCL လို့ခေါ်တဲ့အရှိတောင်အာရှလူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုလာရောက်လေ့လာခွင့်ရခဲ့တဲ့လူငယ်ခေါင်းဆောင်တွေအနက်ကတူနာပြုတက္ကသိုလ်ကျောင်းဆင်းပြီးတော့လက်ရှိ Danix Refugee Council မှာ Gender Based Violence Prevention လို့ခေါ်တဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုဟန်တားရဲ့အစီအစဉ်တာဝန်ခံအဖြစ်ဆောင်ရွက်နေသူမတ်တနာချိုလဲပါဝင်ပါတယ်သူ့ရဲ့လုပ်ငန်းအတွေ့အကြုံတွေနဲ့ပတ်သက်လို့အကြောင်းစုံကိုတော့တွေ့ဆုံမေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလတန်တင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my
ဒီတော့ကဝိုက်စီလီအစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုရောက်ရှိလာတာပေါ့နော်။ဟိုကျမသိချင်တာကပေါ့နော်ဒီဝိုက်စီလီကိုခေါ်တဲ့အခါမှာဟိုဝိုက်စီလီကသူရွေးမှာပေါ့နော်
။ဟုတ်ကဲ့
ဆိုတဲ့အခါကျတော့ခင်မျိုးသူရဲ့ဟိုအတွေ့အကြုံပေါ်မှာဟိုဒီပြောတော့ပေါ့နော
်။ဟုတ်ကဲ့
တွေ့ကြုံစိတ်ဝင်စားမှုအာတမှုတွေပေါ်မှာသူတို့ရွေးတယ်ဆိုတဲ့အခါကျတော့အဲ့ဒါလေးနည်းနည်းသင်ပြပေးပါ
။ကျမကတော့ပြီးတာတော့သူနာပြုတက္ကသိုလ်က2005ပေါ့နော်ကြောင်းပြီးတာပေါ့ဒါပေမဲ့ကြောင်းပြီးတဲ့အချိန်မှာကျမအစိုးရဝန်ထမ်းတော့မလုပ်ခဲ့ဘူးဒါပေမဲ့အာရှတော်ဝင်မှာ3နှစ်ခွဲလောက်ကျမသူနာပြုအနေနဲ့လုပ်ခဲ့တယ်ပြီးတော့ကျမက development နဲ့ chain ကိုစက်ဝင်စားလို့ကျမ NGO လောကတွေဝင်ခဲ့လိုက်တယ
်
NGO လောကလည်းစဝင်ကစားအချိန်မှာတော့ကျမ public health ပေါ့နော်စစချင်းဝင်နေတာတော့ဒီ MSF Holland ပေါ့အဲ့ဒီမှာကျမ counselor လုပ်ခဲ့တယ်ဒါကတော့ HIV project ပေါ့နော်အဲ့ဒီအနေမှာနောက်ပိုင်းကျမက development sector community level တွေကိုကျမဆင်းတဲ့ development project တွေလုပ်တယ်အဲ့ဒီမှာတော့ health development နဲ့ကျမလုပ်ခဲ့တဲ့ခဲမြန်မာနဲ့စခဲ့တယ်ပေါ့နော်ကျမ NGO လောက်ကရဲဝင်တဲ့အချိန်မှာကျမ gender နဲ့ပတ်သက်တဲ့ training တွေကျမရတယ်ပေါ့နော်အဲ့ဒီအချိန်မှာကျမ gender concept တွေ gender equality ဆိုတာဘာလဲဆိုတာကျမသိလာတယ်။ဘာကြောင့်သိလာလဲဆိုတော့ကိုငယ်ဘဝဖြစ်တက်လာတဲ့အချိန်ဒီကိုရီဖိနှိပ်ခံရတဲ့အချိန်ဒီနဲ့ပတ်သက်ပြီးကမှ gender equality နဲ့ဘလို့ပတ်သက်ဆက်နွယ်နေတယ်ဆိုတာတွေကိုပြန်လဲတွေးပြီးကမှကျမဒီကျမဒါလုပ်မယ်ဆိုပြီးတော့ဗောနော်အဲ့ဒါကြောင့်မို့လို့ကျမလုပ်နေတဲ့ Danish Refugee Council ကိုကျမက Gender Based Violence Prevention Officer အနေနဲ့ကျမဝင်ခဲ့တယ်ဗောနော
်ဟုတ်ကဲ့
ကျမခက်မြတ်မှာမှာအဲ့တော့ကျမက Senior Project Officer ဒါပေမဲ့ကျမရဲ့ project က gender နဲ့မျိုးဆက်ပွားကျန်းမာရေးကိုတွဲပြီးတော့လုပ်ရတဲ့စီမံချက်ဗောနော်အဲ့ဒီမှာကျမကအိဟာနဲ့ပတ်သက်တဲ့ဘူးတူတာတွေသိရတယ်။နောက်ပြီး community မှာကျမကတော်တော်လေးအတွေ့အကြုံရှိရတယ်။ community မှာဘလို့တွေဖြစ်နေတယ်ဆိုတာ။အဲ့ဒီကာလအတွင်းမှာကံကဝိုင်းစီလီကနေပြီးကမှသူတို့မီဒီယာမှာသူကြီးညာတယ်။ကြော်တာအခါမှာသူတို့တောင်းဆိုတဲ့အချက်တွေကိုကျမအတွေ့အကြုံတွေနဲ့ကျမကရေးတယ် propose လုပ်တယ်။ကျမလက်ရှိမှာဘယ်မှာလုပ်နေလဲရခိုင်မှာကျမလုပ်နေတဲ့အမျိုးသမီးနဲ့ပတ်သက်တဲ့ဒီ prevention နဲ့ GBV gender based violence prevention နဲ့ Respond program ကျမလုပ်နေတယ်ဒါရင်းနဲ့ပတ်သက်လို့ရှေ့ဆက်ကျမဘယ်လိုလုပ်မယ်ဆိုတာတွေနဲ့ပတ်သက်လို့ကျမထည့်ရေးရတာပေါ့ကျမတို့ application လုပ်တဲ့အခါမှာသူတို့မေးခွန်းပေါ့နော်ခုနှစ်ခုမေးတယ်အဲ့ဒီမှာကျမတို့အကြောင်းတွေရယ်ကျမတို့ experience တွေရယ်ပြီးတော့ကျမတို့ရှေ့ဆက်ပြီးကျမတို့ဘာလုပ်ချင်လဲဆိုတာတွေကိုထည့်ရေးပြီးတော့ရောက်ရတာပါဟုတ
်ကဲ့ကျမစိတ်ဝင်စားတာကစောစောကခင်မျိုးသူပြောတဲ့ gender equality နဲ့ပတ်သက်ပြီးတော့ကျမဒန်လူခွင့်ရေးကျမခွဲခြားဆက်ဆံမှုပေါ့နော်အခြေအနေနဲ့ပတ်သက်ပြီးတော့စောစောကခင်မျိုးသူပြောကိုစိတ်ဝင်စားလာတယ်ကိုသဘောပေါက်လာတယ်ဆိုတဲ့အခါကျတော့ဒီမြန်မာနိုင်ငံမှာဒီကြမ်းမတန်းသူအခွင့်အရေးကြမ်းမခွဲခြားဆက်ဆံမှုအခြေအနေကဘယ်လိုရှိပါလဲရှင
်အခုလက်ရှိကတော့မြန်မာပြည်မှာကြာဒီ gender issue ဆိုတာက big issue မဟုတ်ဘူးဘာဖြစ်လဲဆိုတော့မြန်မာအမျိုးသမီးတွေကနေသားကြနေပြီးသားဖြစ်နေရလေအမျိုးသားတွေကိုအိမ်ဦးနဲ့အဖြစ်သဘောထားရမယ်လို့ရဒီထုံးတမ်းကြီးကတော်တော်လေးကိုလွှမ်းမိုးထားတဲ့အတွက်ကြောင့်မဟုတ်လို့ အမျိုးသမီးတွေအပေါ်မှာဒီ gender equality ရှိတဲ့နဲ့မရှိတဲ့ဦးဆိုတဲ့အပေါ်မှာကဒီကဒီအမျိုးသမီးတွေကိုယ်တိုင်ကလက်မခံတာတွေအများကြီးရှိရပေါ့နော်အခုကျမတို့ကဘယ်လိုပဲလှုပ်လှုပ်ဒါပေမဲ့အမျိုးသမီးအများစုကတော့သူတို့ရဲ့တမတ်ရိုးကြပေါ့နော်ဒီဓာကြီးကို big issue ကြီးလို့တော့မမြင်သေးဘူးပေါ့နော်မမြင်သေးတဲ့အတွက်ကြောင့်မို့လို့နေရာလည်းမယူတတ်ကြသေးဘူးလို့ယူဆမိတယ်ပေါ့နော်ဒါပေမဲ့ဒါကတော့သူတို့ရဲ့ right ပါပဲပေါ့နော်ဒါအမျိုးသမီးတယောက်ကအိမ်မှုကိစ္စကျွန်မလုပ်တယ်ဒါလည်းတာဝန်တစ်ခုပဲဒါပေမဲ့ကျွန်မကခေါင်းဆောင်ဖြစ်ချင်တယ်ဆိုလဲကျွန်မတာဝန်ဒါပေမဲ့အဲ့လိုမျိုးကျွန်မခေါင်းဆောင်ဖြစ်ချင်တယ်ကျွန်မကဒါလုပ်မယ်ဒါလုပ်မယ်ဆိုတာကျွန်မတို့မှာလွတ်လွတ်လပ်လပ်ရွေးချယ်ခွင့်ရှိတဲ့အနေအထားမျိုးကိုဖန်တီးပေးနိုင်တဲ့စနစ်ရှိဖို့တော့လိုတယ်ဟုတ်ကဲ့ဘာကြောင့်ကျွန်မဒီလိုပြောလဲဆိုတော့ကျွန်မငငယ်ရဆိုလို့ရှိရင်ဆယ်တန်းအောင်တဲ့အမှတ်စင်းကြီးထွက်တယ်ကျွန်မအမှတ်ကောင်းတယ်ဒါပေမဲ့ကျွန်မပိုင်းလော့ဖြစ်ချင်တယ်ဒါပေမဲ့ကျမတို့အောင်စင်းထွက်တဲ့နှစ်က2003 2004အဲ့ဒီနှစ်မှာပိုင်းလော့လေရင်မှုတက်ကတူအဲ့ဒီဟာကသူတို့ဝင်းခွင်းကအမျိုးသား only လို့သတ်မှတ်ထားတဲ့အတွက်ကြောင့်မလို့ကျမဖြစ်ချင်တဲ့အခွင့်အရေးအပေါ်ကျွန်တော်တွေကျမဆုံးရှုံးခဲ့တယ်ဒါပေမဲ့ဒီ2015နောက်ပိုင်းမှာတော့အခုတက်ကတူမှာလည်းအထာလေးနည်းနည်းစပြီးပြောင်းလဲလာတယ်အရင်တုန်းကရေချောင်းတက်ကတူမှာဆိုလို့ရှိရင်တော့မိကလေးတွေမဝင်ရဘူးအခုဆိုမိကလေးတွေဝင်းခွင်းရပြီပေါ့နော်ဒီပိုင်းလော့ဆိုလို့ရှိရင်လည်းမိကလေးတွေအဲ့လိုမျိုးအခွင့်ရပြီပေါ့အဲ့လိုမျိုးလေးတော့နည်းနည်းတော့ဒီလက်ရှိတက်လာတဲ့အစိုးရလက်ထက်မှာတော့ဒီစနစ်လေးပြောင်းလာအဲ့ဒီဟာလေးရဆက်ပြီးတော့ gender equality ကိုပေါ့နော် opportunity တွေကို gender ရအောင်ဟိုလုပ်ပေးတဲ့ဟာမျိုးလေးတွေဆက်ပြီးတော့
တွေ့လာ
ရပြီပေါ့နော်ဟုတ်
ဟိုနောက်တစ်ချက်ကကျွန်မစိတ်ဝင်စားတာကခင်ဗျတို့ပြောရရခိုင်ပြည်နယ်မှာဒီ gender equality နဲ့ပတ်သက်ပြီးလုပ်နေတယ်ဆိုတဲ့ခါကျတော့အဲ့ဒီမှာအခြေအနေဘယ်လိုရှိနေလဲရှင်းပြပေးပါ
ကျမအဲ့ဒီမှာလောက်တာတော့တစ်နှစ်လောက်ပဲရှိပါသေးတယ
်
။ကျမကအဓိကလောက်တာတော့ဒီ gender ပေါ့နော် base violence prevention and response ဆိုတော့ကျမလောက်ရတဲ့ရွာတွေကဒီ IDP camps လည်းပါတယ်။ပြီးလို့ရှိရင်ရခိုင်ရွာလည်းပါတယ်။ပြီးလို့ရှိရင် Muslim host community လို့သူတို့ပြောတယ်ပေါ့နော်။နေတဲ့ရွာတွေလည်းပါတယ်ပေါ့။
ဟုတ်ကဲ့
။အဲ့ဒီမှာကျမတို့ကတော့ဒီ gender ဒီ GBV program ကိုကျမတို့ဝင်တာပေါ့နော်။ကျမတို့ဝင်တဲ့အခါကျတော့ဘာလုပ်လဲဆိုတော့အမျိုးသမီးစင်တာတွေဆောက်တယ်။အမျိုးသမီးတွေကိုအသိပညာရအောင်ကျမတို့ဖြန့်ဝေတယ်။အဲ့တော့အမျိုးသမီးတို့ဘာအသိပညာလဲဆိုတော့ကျမတို့မျိုးဆက်ပွားကျန်းမာရေးအသိပညာ gender equality နဲ့ပတ်သက်တဲ့ဟာအမျိုးသမီးအခွင့်အရေး gender based violence ဆိုတဲ့ဒီဟာတွေရဲ့ concept တွေကိုကျမတို့အဒီမှာအမျိုးသမီးစင်တာမှာကျမတို့က awareness session တွေလုပ်တယ်။မျိုးသမီးစင်တာမှာဆိုလို့ရှိရင်မျိုးသမီးငယ်လေးလာမယ်ဆွေးနွေးမယ်သူတို့ကျန်းမာရေးအကြောင်းတွေသူတို့ရဲ့ခံစားချက်တွေသူတို့ community ထဲမှာသူတို့ရဲ့အခွင့်အရေးကဘယ်လောက်ထိရှိတယ်သူတို့ဟာဘယ်လောက်ထိသူတို့ရဲ့ community ထဲမှာဖိနှိပ်ခံနေရတယ်သူတို့တွေဘလို့တိုးတက်ဖို့လိုအပ်တယ်ဒါတွေကိုကျမတို့ကသိအောင်ကျမတို့အုပ်စုဖွဲ့ပြီးဆွေးနွေးတယ်ပြောဆိုတယ်ပေါ့နော်အားကြီးလုပ်တယ်ပေါ့နော
်အဲ့ဒီမှာတစ်ချက်ပေါ့နော်စောစောခင်ဗျတို့ပြောသူ IDP camps ဒီ Muslim လူအဖွဲ့အစည်းတွေမှာတွားတယ်ဆိုတဲ့အခါကျတော့ကျမတို့အခုဒီ Rohingya တွေပေါ့နော်ဟိုဘက်နိုင်ငံကိုထွက်ပြေးတဲ့ခါမှာအဓိကပါပါသွားတာတဝက်ကျော်လောက်ကအပြုသမီးနဲ့ကလေးတွေဖြစ်တယ်လေသူတို့ဒီဘင်္ဂလားဒေ့ရှ်ကလူကြမ်းအရေးဆရာဝန်ကြီးကသူတို့ကမွတ်စလင်အမျိုးသမီးတွေကိုသူတို့ family planning ပေါ့နော်မိသားစုစီမံကိန်းချပြီးတော့ပရိသတ်တားတဲ့ဤအမျိုးမျိုးကိုသူတို့သုံးစီချင်ကြတယ်ဒါပေမဲ့လို့လေအဲ့အမျိုးသမီးတွေကမသုံးလို့ကြဘူးမသုံးလို့ကြတာကလေသူတို့အမျိုးသားတွေရဲ့ကြီးစိုးမှုကြောင့်ရနောက်တစ်ခုကသူတို့ဘာသာရေးရဲ့ကြီးစိုးမှုကြောင့်ပေါ့နော်အဲ့လိုမျိုးအနေအထားတွေရောဒီ IDP camp စီသွားတဲ့ခါမှာခင်ဗျတို့တွေ့ကြရပါလား
ဟုတ်ကဲ့တွေ့ကြရပါတယ်ဒါတွေကတော့ကျမတို့ဒီကျမတို့အမျိုးသမီးစင်တာတွေဒီမှာကျမတို့ကအမျိုးသမီးစင်တာလုပ်ရင်အမျိုးသမီးတကယ် strong ဖြစ်တဲ့ woman တွေခေါ်ပြီးတော့အသိပညာတွေပေးတယ်မဟုတ်လ
ားဟုတ်ကဲ့
အဲ့လိုအနေထားမျိုးတော့မှကျမတို့ camp leader တွေရဲ့ပေါ့နော်ကျမတို့ကတခါကြသူတို့ရဲ့ဘယ်လိုပြောမလဲချုပ်ကင်ခြင်းနဲ့ control လုပ်ခြင်းနဲ့အနေထားမျိုးတွေနဲ့ရင်ဆိုင်ရတာတွေရှိတယ်ပေါ့နော်အခုနကပြောသလိုပဲ family plan တွေလုပ်တဲ့အခါကျမတို့ဆွေးနွေးဖြစ်ပါတယ
်ဟုတ်ကဲ့
သူတို့ပြောတဲ့အတိုင်းပဲမဟုတ်လားကျမတို့မှာကျမတို့ဒီဘာဆေးသုံးမယ်ဘာပကလေးဘယ်နှယောက်ယူမယ်ဆိုတာကျမတို့ဆုံးဖြတ်ပိုင်ခွင့်မရှိဘူးဒါကကျမတို့ဘာသာတရားရကျမတို့ကကလေးယူရမယ်ပြီးတော့ကျမတို့အမျိုးသားရတယ်ကျမတို့ခွင့်မပြုဘူးပေါ့နော်ဒါမျိုးတွေဂျုံရတယ်နောက်တစ်ခုကကျမတို့က response ဆိုတာကဒီမှာသူတို့ community မှာဖြစ်တဲ့ rape cases တွေပေါ့နော် child rape cases တွေရှိတယ်အရွယ်ရောက်ပြီးကမှ rape ဖြစ်တဲ့ဟာတွေရှိတယ်ဒါပေမဲ့ child rape cases တွေကတော့ပုံများတယ်အဲတက်ငင်မရိမှုတွေပေါ့နော်ဒီလိုမျိုးတွေရှိတယ်အဲ့လိုမရင်းမှုတွေမှာလဲသူတို့ကအဲ့ဒီတန်ကလေးတွေကိုသူတို့ဘယ်လိုလုပ်လဲဆိုတော့ဘာသာရေးခေါင်းဆောင်တွေသူတို့တိုင်ပင်ပြီးတော့လက်ထပ်လိုက်တယ်လက်ထပ်လိုက်ဆိုတာကဒီလိုမျိုးကလေးကိုယောချေးပေးလိုက်တာပဲရှိတယ်ပြီးတော့ပြန်ကွာရှင်းတယ်ပြီးရင်သူ့မှာတခြားမိန်းမရှိတယ်ကလေးရှိတယ်ဒီလိုမျိုးနဲ့သူတို့ဘာသာသူတို့ဖြစ်ရှင်းကြတယ်သူတို့ community ထဲမှာကျမတို့ကကြတော့အဲ့လိုမျိုးမဟုတ်ဘူးကျမတို့ကသူတို့ကို awareness လုပ်တယ်ဒါဟာတရားဥပဒေနဲ့ညှိတယ် တကယ်လို့ဒါမိမိမှာသာဆန္ဒရှိရဆိုရင်တရားဥပဒေအရရင်ဆိုင်နိုင်လို့ရတယ်လို့ကျမတို့ awareness လုပ်လို့အခုဆိုရင်တချို့ဆို break gives တွေတက်တယ်တက်တဲ့အခါကျမတို့ကဒီကျမတို့အနေနဲ့ကြတော့ကျမတို့ကချိတ်ဆက်ပေးရတယ်အဲ့ဒီဥပဒေဝန်ဆောင်မှုတွေရအောင်ဒီကနေ့က justice တရားဥပဒေကိုတရားပေါ်တော့တရားရင်ဆိုင်နိုင်ဖို့အတွက်အဲ့လိုလုပ်တဲ့အခါမှာတော့ကျမတို့လည်းတော်တော်လေးခက်ခဲပါတယ်ဒီဝန်ဆောင်မှုတွေရဖို့အတွက်ပေါ့နော်အဲ့တစ်ဖက်က survivor ပေါ့နော်အကျက်ပတ်ခံရတဲ့လူကလည်းသူရှက်တယ်ကြောက်တယ်သူ့လူတို့ရဲ့ဖိနှိပ်မှုကြောင့်သူတူဖွင့်ပြော်လိုက်လို့ဒီလိုအကူအညီတောင်းလို့ရှိရင်သူ့ကိုတခုခုလုံမှလဲစိုးရိမ်တယ်တစ်ဖက်ကကျမတို့ဝန်ဆောင်မှုပေးတဲ့လူတွေကြတော့လဲကျမတို့စနစ်တွေ procedure တွေအားနေသေးတဲ့အတွက်ကြောင့်မလို့တော်တော်လေးကိုကျမတို့ကြားထဲကချိတ်ဆက်ပြရတာခက်ခဲနေတဲ့အနေအထားမှာရှိနေတယ်ပေါ့အပြောချင်တာကတော့သူတို့ community တွေထဲမှာလဲသူတို့အမျိုးသားတွေက human rights ဆိုတာကိုတောင်းဆိုတယ်ဒါပေမဲ့သူတို့အမျိုးသမီးတွေက human rights ကိုတော့သူတို့လေးစားမှုမရှိဘူးသူတို့တွေဘာသာရေးဆိုတဲ့အရာနဲ့သူတို့ဖိနှိပ်ထားတယ် You can bend but never break me cause it only serves to make me more determined to ဒေါ်လာလာတန်စီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့စနေမနက်ခင်းနေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်သမ္မတစီနင်းနဲ့ Air Force လေယာဉ်အကြောင်းကိုအောင်ကတင်ပြပေးထားတာနားဆင်ပါရှင်
Air Force One လေယာဉ်ဟာအမေရိကန်သမ္မတကမ္ဘာတစ်ဝန်းခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါ။အခုခါမှာတော့ဒီလေယာဉ်ကြီးထဲမှာဘလို့ဖွဲ့စည်းတိစောက်ထားတာလဲ။သမ္မတကလေယာဉ်နဲ့ခီးသွားတဲ့အခါမှာဘလို့စားတောက်နေထိုင်လဲ။ဘသူတွေကသူလိုအပ်တာတွေကိုလုံခြုံဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပါ။လူအများစုအတွက်တော့လေယာဉ်ကိုခီးသွားလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမ္မတစီးနင်းတဲ့ Air Force One လေယာဉ်ကတော့သူ့အတွက်ဝင်ဟင်းထဲကရုံးခန်းတဲ့အိမ်ဖြစ်ပါတယ်။အခုခါမှာတော့ Air Force One လေယာဉ်ကိုဘလို့ဖွဲ့စည်းတိစောက်ထားလဲဆိုတာလူအများကြည့်နိုင်မှုပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရပ်မှာပြသထားပါတယ်။ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforceoneexperience.com မှာဝင်နိုင်ပြီးတော့ဝင်ကြီးက30ပါလူရမ်းများတဲ့အချိန်ဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်ဦးတွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့စစ်မှုထမ်းတွေကတော့$22ပဲပေးရမှာပါအသက်6နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာခြင်းကတော့တစ်နာရီလောက်ကြာပါတယ်အဲ့လိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cellphone နဲ့နှကြက်ယူလာဖို့လည်းလိုပါမယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲ့ဒီနေရာတွေအကြောင်းဖုန်းကနေတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေရင်ဟာတာမန်ကုန်တင်လေရင်တဆင့်ကို Air Force One လေရင်အဖြစ်အသုံးများတဲ့ Boeing 747လေရင်ပုံစံနဲ့တထက်ထဲတူအောင်ပြင်ဆင်ထားတာပါဒီလေရင်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေရင် engine အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ
် You should be standing by the massive engineFeel free to walk up to it.
Engine ကြီးလေးလုံးတက်ဆင်ထားတဲ့ဒီလေယာဉ်ဟာကဘာတစ်ပတ်သုံးမုန်တမုန်အကွာဘွေးဖြစ်တဲ့မိုင်8000ခရီးကိုမယက်မနာပြန်သက်နိုင်ပြီးတကယ်လို့မြေပြင်ကိုဆင်းသက်မှာကြောင့်အန္တရာယ်ရှိတယ်ဆိုရင်လေဝေဟင်ထဲမှာပဲစီးတဲ့လေယာဉ်တွေစီကနေတဆင်စီးပြန်ဖြစ်နေပါတယ်82နာရီလုံးလဲဇက်တိုက်ပြန်သန်းနိုင်တာပါတကယ်တော့လေ Air Force One လို့ခေါ်တာဟာသမရစီးနေတဲ့လေယာဉ်ဟာလေကြောင်းထိန်းချုပ်တဲ့မျောစင်နဲ့ဆက်သွယ်တဲ့အခါမှာအမှားရင်းမရှိအောင်အတွက်နာမည်ပေးထားတာပါသမရတတန်းကုံဆုံးတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒီလေရင်ကိုပဲစီးနေတဲ့အခါမှာတော့ Air Force One လို့မခေါ်တော့ပါဘူ
း An Air Force One has also carried the bodies of our deceased presidents on one final ride to their place of rest
ဒါပြင်ကွယ်လွန်သွားတဲ့သမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွေ့ရွှေ့ပြောင်းတည်ယူရမှာလဲ Air Force One ကိုအသုံးပြုပါတယ်သမရဂျွန်ဖ်ကနေဒီလင်ဒန်ဂျွန်ဆန်ရဲ့သမရဖို့တို့ကိုလည်းဒီလေရင်နဲ့တည်ဆောင်မှုရတယ်2004ခုနှစ်ကသမရရော်နယ်ရီဂန်ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲသူသမရတာဝန်ယူစဉ်ကလေရင်ရဲ့အတွင်းအပြေးစင်အတိုင်းပြန်လည်ပြင်ဆင်ထားပေးခဲ့ပါတယ် လေရင်ရဲ့ရှေ့ပိုင်းမှာတော့သမရရဲ့အေကန်းအိတ်ခန်းနဲ့အစည်းဝေးခန်းရုံးခန်းတွေရှိပါတယ်သမရအိတ်ခန်းမှာတော့တယောက်အိတ်ကဒင်းနှလုံးချထားပါတယ် Air Force လေရင်ပေါ်မှာသမရအခန်းတွေကလွဲလို့လေရင်မှူးတွေအတွက်သာအေးရရှိပါတယ်သမရရုံးဝန်းနှန်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ couch ထိုင်ကုန်နဲ့ကျန်းမြေတွေပေါ်မှာပဲအိတ်ကြရတာပါသမရစီးတဲ့လေရင်ဆိုပေမဲ့လည်းဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတည်ဆောက်ထားတာကြောင့်ပါအစည်းအဝေးခန်းကိုကြည့်လိုက်မယ်ဆိုရင်လေထူးခြားချက်တွေကိုတွေ့ရမှာပါပေ4000အမြင့်ကရုံးခန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ကော်ဖီကွက်တွေမမှောက်အောင်အထင်းကွက်တွေလှုပ်ထားတယ်လို့အစည်းအဝေးထိုင်ကုန်ဒီမှာဆိုရင်လေစီဘဲထိုင်ကုန်ကပတ်တွေကိုတွေ့ရမှာပါအဲ့နောက်ကယ်ရက်ကတော့တမရရုံးအဖွဲ့ဝင်တွေတမရလုံခြုံရေးအဖွဲ့ဧည့်သည်တွေနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေတမရသွားလေရာကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါသတင်းမီဒီယာတွေသာမရှိဘူးဆိုရင်တမရဟာဘယင်းလိုဖြစ်သွားမှာပေါ့လို့လဲဆိုပါရယ် Air Force 1လေယာဉ်မှာ1965ခုနှစ်ကနေ1994ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကြပ်ရေးမှူး Howie Franklin ကတမရ Bill Clinton လက်ထက်ကတမရနဲ့ကတော့ကဆဖြစ်ရတဲ့ခုကိုအခုလိုပြောပြပါရယ
် I had to wake him up.He only had 2.5 hours sleep. So I came in and I went
to 2 night well ပဲအေးရသေးမယ်နှိုးဖို့အချိန်ကျနေပါပြီ။ဒါကြောင့်သူ့အေးရသွားပြီးအသားလေးကြည့်လိုက်တော့သူကနည်းနည်းလှုပ်သွားပါတယ်။ပြီးတော့အတန်ထွက်ပြီးညီးပါတယ်။နောက်ဆုံးတော့ကျွန်တော်လည်းအေးရကနှိုးရမှာကိုမုန်းလိုက်တာလို့ပြောလိုက်တဲ့အချိန်မှာတော့သမရကဒီလိုဆိုရဲမနှိုးနဲ့ပေါ်ဆိုပြီးပြောပါတယ်။ဒါကတော့အမေရိကန်သမရရဲ့တိုက်ရိုက်အမိန်ပေါ့ဗျာ
။လေအမှုတန်းနေအနေနဲ့သမရတွေနဲ့အခုလိုနီးနီးကက်ကက်ဆက်ဆံခွင့်ရတာကြောင့်သူတို့မှပြောစရာအများပြားလည်းရှိနေတာပါ။1989ခုနှစ်ကနေ1993ခုနှစ်အထိသမရဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရဲ့တမျိုးကိုမကြိုက်ဘူးလို့ဆိုပါတယ်။သမရအတွေ့စားတောက်ဖွယ်ရာပြင်ဆင်ပေးရတဲ့လေရင်ဝန်ထမ်းတဦးဖြစ်တဲ့ Henry Brown က
President Bush he was a pretty much a regular standard. He didn't have any specific.
သမရ Bush ကဘာဖြစ်ဖြစ်စားသူပါဘယ်လိုစားကျင်လဲဘာစားကျင်လဲဆိုတာမျိုးလည်းမရှိပါဘူး။တခုပါပဲ။သူကပန်းကော်ပီဇိမ်းကိုမကြိုက်တော့အဲ့ဒါမပအောင်ရှောင်ပြီးပြင်ဆင်ပေးရပါတယ်
။ Becky Shorts ကတော့ Air Force 1မှာပထမဆုံးအမျိုးသမီးလေယာဉ်အမှုတန်းဖြစ်လာသူပါ။1982ခုနှစ်ကနေ1989ခုနှစ်အထိသမရတာဝန်ယူခဲ့တဲ့သမရ Ronald Reagan လက်ထက်မှာစတင်အလုပ်လုပ်ကင်ခဲ့တာပါ
။ When I was hired my official photograph with President Reagan
လေယာဉ်အမှုတန်းဖြစ်လာတော့သမရ Reagan နဲ့မှတ်တမ်းတပ်ပုံရိုက်တဲ့အခါမှာသူကပုခုံးကိုဖက်ထားပါတယ်။ပထမဆုံးအမျိုးသမီးဝန်ထမ်းဆိုတာသူကသိတယ်လေ။သမရကဖက်လက်တကင်းနေတတ်သူလည်းဖြစ်တော့ကျမကိုဖက်ပြီးဘက်ကြီးတို့တွေအလုံးပေါင်းမိဝတ်တဲ့အခါခြေတစ်ဖက်အရင်ရှိုးသွင်းပြီးမှနောက်တစ်ဖက်ကိုထပ်ဝဲရတာဆိုတော့အလုံးကအတူတူပါပဲဆိုပြီးမိတ်ဆက်ပေးတာကတော့တကယ်ကိုမမေ့နိုင်စရာပါ။
Air Force 1လေယာဉ်ပေါ်မှာမမေ့နိုင်စရာဖြစ်တဲ့လေအများပြားရှိနေတာပါ။1963ခုနှစ်နိုဝင်ဘာလထဲမှာသမရဂျွန် F. ကင်နေဒီလှုပ်ကြံခံရပြီးတဲ့နောက်ဒုတိယသမရလင်ဒန်ဂျွန်ဆန်ဟာ Air Force 1လေယာဉ်ပေါ်မှာသမရအဖြစ်ကျန်းသက်စာကျင်းဆိုခဲ့ဘူးပါတယ်။သမရစီးနင်းတဲ့လေယာဉ်ကိုတော့တခြားလေယာဉ်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့သမရအိုက်ဆင်ဟောင်းဝါလက်ထက်မှာ Air Force 1လို့နာမည်ပေးခဲ့တာပါ။အခုလို Air Force 1လေယာဉ်ပုံစံတူတည်ဆောက်ပြီးတော့ American ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့ The Children's Democracy Project အဖွဲ့ကစီစဉ်လာပါ Rhode Island ပြည်နယ်မှာ Boeing 747ကုန်တင်လေယာဉ်ဟောင်းတစ်စီးကိုသမရစီးနင်းလင့်ရှိတဲ့လေယာဉ်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါ The Children's Democracy Project အဖွဲ့ဟာ American ပြည်အောင်စုကတန်း90လောက်ရှိတဲ့ကလေးငယ်မျိုးဆက်တစ်တွေနိုင်ငံအရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆုံးလေးအမေရိကန်တခွေအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုမနေ့ပြန်ဒီနောက်တစ်ပတ်အင်္ဂါမနက်ခင်းမှာလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင်။
မြန်မာနိုင်ငံမှာနီးစွမ်းအားနဲ့တနိုင်တပိုင်လျှက်စစ်ထုတ်ယူနိုင်တယ်လို့ရေအားနဲ့ပါအသေးစားလျှက်စစ်ထုတ်ယူနိုင်တာတွေကိုလျှက်စစ်အင်ဂျင်နီယာဦးအောင်ခင်ကပြောပြပေးပါမှာပါ။ကျွန်
တော်တို့မှာဒီနေ့ကဆိုလာဖိုတိုဗိုလ်တိတ်စနစ်တုံးနေရတယ် photovoltaic system ဆိုတာနေရောင်ခြည်တုံးတဲ့ panel လေးကို install လုပ်ပြီးတော့ဒါအားသုံးတာပေါ့ solar panel လို့ခေါ်တာပေါ့အဲ့ဒီအပြားကြီးကိုဆင်းကြီးနဲ့ထောင်ပြီးတော့နေထိုးတဲ့နေရာမှာထားရတာပေါ့ထားပြီးတော့အဲ့ဒီကနေပြီးတော့ဆင်းလာတာက28 volt လေ28 volt ဆိုတော့ကျွန်တော်တို့ကဒီမီထိုးမှုသုံးမယ်ဆိုလို့ရှိရှိရင်အဲ့ဒီ28 volt ကိုကျွန်တော်တို့ရန်ကုန်မှာသုံးတဲ့မီအားပေါ့နော်230 volt လို့နောက်ပြီးတော့ 3 phase ဆိုလို့ရှိရှိရင် 400 volt လို့ကြောင်းမှုအတွက်ဆိုရင်နေရောင်ဆွမ်းအင်အားထွက်တာ DC ထွက်တာလေထွက်တဲ့ဒါလည်း current ဟိုဒီဘက် AC alternating current ကိုပြန်ပြောင်းခြင်းနဲ့ဆိုရင်သူက inverter လို့ရတယ်။ inverter လို့ယူနေမကဘူး inverter လည်းဈေးကြီးတယ်။နောက်တစ်ခါဒီညဘက်ကိုမီးထိုးမယ်ဆိုရင်ညဘက်ကျတော့နေရောင်မရှိဘူးဒီနေရောင်မရှိတော့သူကဘာလုပ်ရလဲဆိုတော့အဲ့ဒီ inverter ကနေပြီးတော့ battery တွေထိုင်ထားရတယ်။သူကအဲ့ battery တွေကိုအားသွင်းထားတာပေါ့ဒီဘက်မှာညဘက်ကျတော့အဲ့ battery တွေကနေပြန်သွင်းတဲ့သဘောမျိုးပဲ
။ battery နဲ့မီးထိုးမှု solar ဘက်ကနေဓာတ်အားကိုရယူပြီးလိုအပ်ချိန်မှာသုံးဖို့တိမ်းထားနိုင်တယ်လို့ရည်တင်ဖို့နေအောင်ကနေရတဲ့ဆွမ်းအားကိုဆိုလာပန့်နဲ့တိုက်ရိုက်လေတုံးနိုင်ပါတယ
်ဆိုလာပန့်နဲ့ထိုင်ပြီးဆိုလာပန့်ထိုင်လိုက်ဗမာပြည်မှာ300 PS 230ဖို့ဟိုမပြောင်းနဲ့တော့ရိုးရိုးအဲ့ဒီခါလိုက်တစ်ခါလဲနေထိုးတာနဲ့အဲ့ဒီရည်ပန့်ကလေတာပဲအဲ့ဒါတော်တော်အောင်မြင်တယ်ဟိုသူတို့ရေတိုင်ကြီးကြီးတွေမှာအဲ့ဒီအဲ့ဒါလဲထိုင်လိုက်ပြီးရောဒီစလဲမကုန်တော့ဘူးနေပူလာနဲ့ဆိုလာပန့်ကြီးကတောက်နဲ့လေတဲ့ခါကျတော့အဝီးကြီးတွင်လေအဲဆုပ်ပြီးတော့တင်လိုက်တဲ့ခါကျတော့သူကနေခင်းတနားရီလောက်ဆိုကြီးကလုံးဝပြည့်သွား
လူရည်ထုတတ်တဲ့ရန်ကုန်မြို့အတွက်လျှက်စစ်ဓာတ်အကိုအဓိကဖြန့်ဖြူးပေးပေမယ်ပုံမှန်မရတဲ့အခါအဆင်မပြေဖြစ်တတ်တာမို့ဆိုလာပြားတွေနဲ့တနိုင်တစ်ပိုင်းဓာတ်အားထုတ်ယူဖို့အကြံပေးပါတယ
်ရန်ကုန်ကအများအားလို့လို့ပဲမိုးရွာလွယ်လို့အများအားနေအောင်ကြည့်ရတာလေရန်ကုန်မြို့အကြီးတစ်ဝိုက်ပေါ့နော်ဟိုဘက်ရန်ကုန်မြို့ပြည်လူနေရာမျိုးမှာဆိုလာပန်နယ်တွေထိုင်လို့ရတယ်ဆိုလာပန်နယ်လေးကအနည်း20နည်းအစိတ်လောက်တော့သူကကရန်တီလောက်တယ် efficiently run လုပ်ဖို့အတွက်ကိုအဲ့ဒါကတော့ဒီတူစီမံကိန်းသဘောမျိုးပေါ့နော်အဲ့လိုဆိုလာပန်နယ်လေးနဲ့လောလောဆယ်ထိုင်ပြီးရင်ရေရှည်စီမံကိန်းကြတော့တစ်ဖက်ကရေအားလျှက်စစ်တွေကိုတည်ချကြကြနာနာအားပေးဖို့ကောင်းတယ်ကျွန်တော်မြင်တာပေါ့နော
်ဟုတ်ကဲ့ရေအားလျှက်စစ်ထဲမှာတနင်္ဂနွေပိုင်းလုပ်ဖို့ဆိုရင်ဘလို့နေရာမျိုးကလူတွေရနိုင်ပါလဲဆရာနေရာအရင်ပြောပြပေးပါဆရာ
နေရာအရင်ပြောပြပေးရမယ်ဆိုလို့ရှိရှိတောင်အသိအမြင့်ညာတဲ့ချမ်းပြည်တို့ကယားပြည်တို့ကချင်ပြည်တို့အဲ့လိုနေရာမျိုးတွေမှာသူက head and flow ပေါ့နော် head and flow ဆိုတာဒီအမြင့်ရေဒီဘလောက်ရနိုင်လဲဆိုတာပေါ့မှာမူတည်ပြီးအရေးအကြစ်ကစောက်တင်တာလေကျွန်တော်တို့ဒီမိုးပြည့်ရေကာတာကြီးစောက်ပြီးတော့ဒီဘက်ကလောပိတာကိုရေးပြီးတယ်လေအဲ့ပေးတဲ့အချိန်တုန်းကလောပိတာဆက်တီကဂျင်းရတာနေလို့ကျွန်တော်ကမိုးရဲကြီးကတာကြီးကိုစောက်တာလေစောက်ပြီးတော့အဲ့အင်းလေးကတစ်ဖြစ်မိုးရဲကြီးကတာမှာလောင်လောင်ပြီးလောပိတာကိုထူးထူးနေခဲ့တည်ပါပြီမှာဆိုရင်ရေမနိုင်ဘူးအဲ့တော့ရေနိုင်ရမယ်နောက်ပြီးတော့အလေးအမြင့်ရှိရမယ်ကြောင်ပြီးသေးတော့နောက်ရေနံတို့ကသူကထုတ်သုံးဆိုရင်ခဏလေးကုန်သွားမှလေရေရက်စစ်တို့ဘာလို့ကြတော့ရေစီးနေတဲ့ရေ run လုပ်နေမှာပဲဆိုတော့အရှင်ပြေတယ်ကျွန်တော်လောက်ခဲ့ပြီးကြမြတော့ဒီတောင်မှဒီအလျက်စစ်အကေးလေးတစ်ခုစောက်ခဲ့တယ်။ချင်းတောင်မှလည်းတီတေဟာခါဖလန်းမှလည်းအလိုဒီအလျက်စစ်ကလေးစောက်ခဲ့တယ်။မီနီဟိုက်ဒရိုလေးတွေပေါ့နော်။တီတေမှဆိုလို့ရှိရှိ400ကီလိုဝတ်ဆက်နှလုံးထိုင်တယ်။နောက်တစ်ခါဒီဟာခါဖလန်းမှလည်းအလိုပဲထိုင်တယ်။ကျွန်တော်တို့လက်ကကတော့အဲ့ဒီမှာဒီအလျက်စစ်ဆိုတာရှိတယ်လေ။ဒီမှာဒီအလျက်စစ်ကလူကြီးအများလား။အဲ့ဒါကြီးလိုက်ပြီးတော့ recycle တာပေါ့နော်။စာပေးလုပ်တယ်။စာပေးလုပ်ပြီးတော့ဆောက်ဖို့လို့အတွက်ကိုတခါလေးကြတော့ budget မရတာနဲ့ဟိုအဲ့ဒါတွေကကြာလို့ဒါထက်ကလူကြီးတွေကခွင့်မပြုတာနဲ့ဒါတွေမလုပ်ချက်ခဲ့တာကြီးလေအများကြီးရှိတယ်။အဲ့တော့ရေအားလက်စစ်ဌာနကတော့အဲ့ဘယ်လိုနေရာမျိုးမှာဆောက်တင်နေဆိုတာသူတို့ကတီချာတက်တနနာသူတို့ recycle ထားပြီးကြရည်လေအများကြီးရှိပါတယ
်။ဟုတ်ကဲ့ဆက်နေရာပြီးတော့ဆရာဟိုဆက်ပေါ့နော်ဆက်ကြတော့ဒီအသေးစားရေအားလက်စစ်လေးအတွက်ကိုဘယ်လိုဆက်မျိုးတွေတန်ကြီးဘလောက်နဲ့လူတွေရောတက်နိုင်ပါမလားဆရာအဲ့ဒါလေးနည်းနည်းပြောပြပေးပါ
အဲ့ဒီဆက်ကဘယ်လိုဆုံးဖြတ်ရမလဲဆိုတော့ဥမာအမြင့်လည်းရှိတယ်နောက်ပြီးတော့ရေရှိရလည်းကောင်းတယ်ဆိုရင်အဲ့ဒီမှာပယ်လ်တန်ဝီတာပိုင်းဆိုတာလေသူကခွက်တရံပေါ့နော်ခွက်လိုပဲသူကဒီဂျက်နဲ့ထိုးတာပေါ့ကျွန်တော်လော်ဘီတာမှာဆောက်ထားတဲ့အဲ့ဒီတာပိုင်းမျိုးပေါ့အဲ့အဲ့ဒါမျိုးရွေးတင်တယ်ဒါပေမဲ့မျိုးဝကျုံးပေါ်ဒေတာတို့ဘာလို့လဲရေအားတော့ကောင်းတယ်ဒါပေမဲ့ဒီ head မရှိဘူးတိတ်မရှိဘူးဆိုလို့ရှိရှိတော့ Kaplan တာပိုင်းမျိုး Francis တာပိုင်းမျိုးအဲ့ဒါမျိုးသုံးတင်နေရဒေသပေါ်မှာမူတည်ပြီးတော့အဲ့ဒီဒါပိုင်ရွေးတာကတော့တွက်ချက်ပြီးရွေးရမှာအရင်ကမှလည်းအဲ့ဒီအဲ့ဒါကြီးကြွန့်ကျင်တဲ့လူကြီးအများကြီးရှိပါတယ်
ဟုတ်ကဲ့ဈေးသိပ်ကြီးလားဆရာအဲ့တာပိုင်းနေရ
သိပ်ကြီးတော့လည်းမဟုတ်ပါဘူးအကျန်းပြင်းပြောရမယ်ဆိုရင်တော့အဲ့ဒီတာပိုင်းနေရလေဆိုကြပါစို့အခုနောက်ဆုံးပေါ်တာတွေကတော့ဒီ inline hydro တာပိုင်းဆိုတာအဲ့ဒါကြတော့မီးလည်းမပိုက်ကနေပြီးတော့24လမပိုက်တော့ဒီတုံးလို့ရတယ်အမြင့်ကလည်း900လောက်ဆိုရနောက် flow ကလည်း130,000ပေါ့နော်ကလန်ပါမင်းနဲ့လောက်ဆိုရအဲအဲ့ပယ်တန်တို့ဘာလို့ကြတော့သူကပိုက်ပူကြည့်လို့ရတော့၆လက်မှနေလက်မ30ထိတုံးရတယ်။နောက်အမြင့်ပေးရလဲပေး30ကနေပြီးတော့ပေး1000ထိ head ကရတယ်။နောက်ဒီ flow ကလည်းပေါ့တော့90,000ကလန် flow rate ထိရတယ်အဲ့ပယ်တန်ကြတော့
ဟုတ်ကဲ့ဆရာကိုရင်အဲ့လိုကူညီပေးခဲ့တာရှိလားရေရလက်ဆင်းတဲ့ set အသေးလေးတွေလောက်တာတို့ဘာလို့
ကျွန်တော်တို့လက်ထက်တုန်းကကဆလာထုတ်တဲ့ဒါပိုင်းနှလုံးနော်နော်ကဒီ EPC ရတာပိုင်းတလုံးအဲ့ဒါဈေးကြိုက်မှာထိုင်မှုရယ်ကျွန်တော်ကိုယ်တိုင်ထိုင်မှုလားပြကျွန်တော်ကတော့လျှက်စစ်နဲ့ပတ်သက်တာပေါ့နော်သူတို့ပွဲလို့ရအောင်လုပ်ပြီးခဲ့တာရန်ကုန်မှာကိုအဲ့ဒါတွေ manufacture လုပ်လို့ရတယ်ဟိုနိုင်ငံခြားကနေပြီးတော့မှားရင်ဝင်တော့ဈေးကတော့ရှိတာပေါ့လေကိုယ့်ကကိုရန်ကုန်မှာအဲ့လိုတာပိုင်းနေပါလေညာတွေအဲ့လိုအချို့လူတွေလုပ်တယ်ကျွန်တော်ပြည်တော်အဲ့ဒီသူကနမ်ဆန်ကသူ့ရွာအတွက်ကိုအဲ့လိုမျိုးတာပိုင်းနေ locally သူတို့လုပ်ကြတယ်
အလုတ်ဖြစ်လာဆရာအဲ့နမ်ဆန
်အဲ့အလုတ်ဖြစ်ပါလေဒါပေမဲ့သူတို့အကြီးမဟုတ်ဘူးနော်တင်းသေးသေးပေါ့အဲမိုက်ခရိုဟိုက်ဒရိုလောက်ရှိမှာပေါ့5 to 100 watt ကီလိုဝတ်လောက်အဲအဲ့ဒါလေးတွေလုတ်ထားတာရှိတယ်တချို့အဲ့လိုရေအားလျက်စစ်ကလေးတုံးတာရှိတယ်ရေအားလျက်စစ်ဆိုတာဘာမှမဟုတ်ဘူးတကယ်ကြတော့ရေစီးအားကိုယူပြီးတော့ထုတ်သုံးတာပဲရေစီးအားကိုယူပြီးတော့မီးထုတ်တယ်ရေစီးအားကိုပြီးတော့လော့ဆက်လုတ်တယ်ရေစီးအားကိုပြီးတော့ဒေပအောင်သူကလုတ်လိုက်သုံးတာပါပဲ
ဥအောင်ခင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်အခုလိုတောက်ကြညနဲ့မနေ့ပြန်စနေမနေ့ခင်းနေ့မှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။တောက်ကြညာချမ်းရဲ့အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းကြေကျုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါမယ်ရှင
်။တူရကီနိုင်ငံအစ္စတန်ဘူမြို့က sorry ကောင်စစ်ဝင်ရုံးမှာ sorry သတင်းစာဆရာဂျမဲခါချိုကီတိဆုံမှုအတွက်ဆွဆွဲခံထားသူ sorry နိုင်ငံသား19ယောက်ကိုအမေရိကန်ကပိတ်ဆို့တံခတ်ရေးယူလိုက်ပါတယ်။တံခတ်လိုက်တဲ့အထက်မှာတော့ sorry အင်ရှင်မင်းသားမိုဟာမက်ဘင်ဆလမန်ရဲ့ထိတ်တန့်လက်တော့အရာရှိဟောင်းနောက်တစ်ခါ sorry ကောင်စစ်ဝင်ချုပ်တို့လည်းပါဝင်ကြပါတယ်။အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာလောင်ကျွမ်းနေတဲ့တောမီကြောင့်သေဆုံးသူ66ဦးထက်မနည်းရှိသွားပြီဖြစ်ပြီးတော့နောက်ထပ်ပျောက်ဆုံးနေသူတွေလည်းတာဝန်ရှိသူတွေဆက်လက်ရှာဖွေနေပါတယ်။လက်တလုံးမှာတော့မီးလောင်ကျွမ်းမှုတွေရဲ့40ရာခိုင်နှုန်းလောက်ကိုမိသက်သမားတွေထိန်းချုပ်ထားနိုင်ပါပြီ။ကမ်ဘောဒီးယားနိုင်ငံမှာတက်ရှိထင်ရှားကျန်နေသေးတဲ့ခမာနီကောင်းဆောင်၂ယောက်ဟာ1980ပြည့်လွန်နှစ်တွေတုန်းကလူမျိုးရုံးတပ်ဖြတ်မှုတွေအတွက်အပြစ်ရှိတဲ့အကြောင်းနိုင်ငံတကာတရားခွင်ကဆုံးဖြတ်လိုက်ပြီးထောင်နဲ့တစ်သက်အပြစ်ပေးလိုက်ပါတယ်။တက္ကသိုလ်နှစ်အရွယ်ရှင်နေဖြစ်တဲ့ခမာနီကောင်းဆောင်ဟောင်းနွန်ချာနဲ့အသက်89နှစ်အရွယ်တမရဟောင်းခီယူဆန်ဖန်တို့ဟာလူသားတွေပေါ်ကျွလုံတဲ့ရာဇဝတ်မှုတွေအတွက်အပြစ်ရှိကြောင်းကုလသမဂ္ဂရဲ့ပံ့ပိုးမှုနဲ့ဖော်ဆီးထားတဲ့ကမ်ဘောဒီးယားနိုင်ငံကနိုင်ငံတကာတရားခွင်ကဒီကနေ့ပဲဆုံးဖြတ်လိုက်တာပါ။မြောက်ကိုရီးယားပေါ်စီးပွားရေးရာပိတ်ဆို့တံခတ်မှုတွေကိုရှော့ပေါ်ပေးမှာမဟုတ်ကြောင်းအမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကပြောဆိုလိုက်ပါတယ်။နျူကလ িয়ার လုံးဝကင်းစင်ရေးရည်မှန်းချက်ပြည့်တဲ့အချိန်ထိမြောက်ကိုရီးယားပေါ်ဆက်လက်ပြီးအပြင်းထန်ဆုံးပြားပေးသွားဖို့လည်းအရှိတောင်အရှာနိုင်ငံတွေကိုတိုက်တွန်းနေတာပါမြောက်ကိုရီးယားမှာနျူကလ িয়ার ကင်းစင်ကြောင်းစစ်ဆေးတည်ပြုနိုင်တဲ့အချိန်ထိဆက်လက်ပြားပေးသွားဖို့နဲ့ကုလသမဂ္ဂရဲ့ပိတ်ဆို့တံခတ်မှုတွေကိုဆက်လက်ကျင့်သုံးသွားဖို့စင်ကာပူကြီးချုပ်လီရှောင်လုံနဲ့ဒီကနေ့တွေ့ဆုံပြီးမှပဲအမေရိကန်ဒုသမ္မတကပြောဆိုထားတာလည်းဖြစ်ပါတယ
်တောက်ကြညာအတွက်နောက်ဆုံးရသတင်းကြေညာကိုကိုအောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညာအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Tinol Knolix ဖြစ်ပါတယ်ရှင်ကျွန်မကဆုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်မနေ့ပြန်မနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းလိုင်းနိုမီတာ24 50 51နဲ့လိုင်းလက်မီတာ190တို့ကနေဖတ်ယူနားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.